Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American အသံရဲ့2022ခုနှစ်မေလ15ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။နိုင်ပါကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေတဲ့အစီအစဉ်ကိုလိုင်းဒိုမီတာ3251တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့ညချမ်းအတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့အာဆီယံအတွက်အမေရိကန်ရဲ့အထူးတန်တမန်ခန့်အပ်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမည်စင်းတင်သွင်းလိုက်တာဖင်လန်နိုင်ငံကနေတိုးဖွဲ့ဝင်ဖြစ်လျှောက်ထားမဲ့အကြောင်းဖင်လန်သမ္မတကကြေညာလိုက်တာစတဲ့သတင်းတွေအပါအဝင်နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။တခါဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေမှာ9နှစ်ကြာပိတ်မိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကရောဘယ်လိုရှိပါသလဲ။
ဒီဒုက္ခသည်စခန်းမှာလူတွေကစိတ်တိတ်ပြီးတော့နေထိုင်ရတာတော်တော်လေးဆွဆူဝါဝါနဲ့ခံစားချမင်းမင်းနဲ့ကျွန်တော်ကနေထိုင်ဖတ်တောင်းနေရတာပါဒီမှာဖျားရေးချက်မှရေးလက်ဆောင်ပါဗျာတော်တော်လေးချုံခဲ့ရနေပါလေ
ဒါကတော့ရိုဟင်ဂျာဒုက္ခသည်တဦးက VOE ကိုပြောသွားတာပါသတင်းအစီအစဉ်အပြီးမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေတဲကတူတာထူးခြားစံပြကမ္ဘာသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုစော်ဝင်းလိုင်တို့ကပြောပြမှာပါရှင်
ယူကရိန်းနိုင်ငံကိုဝင်ရောက်တိုက်ခိုက်တဲ့ရုရှားရဲ့ကျူးကျော်မှုနဲ့ဒီစစ်ပွဲကြောင့်ယူကရိန်းတနိုင်ငံနဲ့သာမကတကမ္ဘာလုံးကိုပါဘလို့တက်ရောက်မှုတွေဖြစ်စေလဲဆိုတာကိုဆွေးနွေးကြဖို့အတွက်အမေရိကန်နဲ့ယူကရိန်းထိပ်တန်းတပ်တမန်တွေတင်းငွေတွေကဂျာမနီနိုင်ငံဘယ်လင်မြို့တော်မှာတွေ့ဆုံခဲ့ကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ယူကရိန်းနိုင်ငံသားရေးဝန်ကြီးဒမီထရိုကာလီဗာနဲ့တွေ့ဆုံပြီးတော့ယူကရိန်းတင်ပို့နေကြတဲ့စားကုန်တွေအာဖရိကနဲ့အာရှဒေသတွေစီရောက်အောင်လို့တည်ချောင်လှုပ်ဆောင်ဖို့အစီအစဉ်တွေကိုဆွေးနွေးခဲ့ကြတာပါ။ရုရှားကျူးကျော်စစ်တုံးမှုကိုခုခံဖို့လိုအပ်တဲ့လက်နက်တွေယူကရိန်းရရှိရေးပြီးတော့ယူကရိန်းနိုင်ငံကိုလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေတည်ချပေးပို့နိုင်ရေးပူးပေါင်းအစီအစဉ်မှုတွေလုပ်ကြဖို့နဲ့ယူကရိန်းနိုင်ငံရဲ့မြေပြင်ကလက်တွေ့အနေအထားကိုဆွေးနွေးကြဖို့အတွက်ခေါ်ယူတဲ့နေတိုးနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကို Mr. Blinken နဲ့ Mr. Caliber တို့တက်ရောက်ခဲ့ကြတာဖြစ်ပါတယ်February 24ရက်နေ့ကစပြီးတော့ရုရှားကယူကရိန်းတနိုင်ငံလုံးကိုအင်အားပြင်းနဲ့ဝင်ရောက်ကျူးကျော်တိုက်ခိုက်လို့စားတောက်ကုန်ဈေးတွေမြင့်တက်ကုန်ပြီးတော့ကမ္ဘာနေရာဒေသအနှံ့မှာငတ်မှုခေါင်းပါမှုအငက်ဘေးနဲ့ရင်ဆိုင်မှုအနေပို့ပြီးတော့ကြီးလာခဲ့ပါတယ်။စစ်မှုထိပ်သီး9နိုင်ငံ G7 နိုင်ငံများရဲ့နိုင်ငံသားရေးဝန်ကြီးတွေကဂျာမနီမှာစနေနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပြီးတော့ရုရှားတပ်တွေယူကရိန်းရဲ့ပင်လယ်နဲ့စိတ်ကန်ထွက်ပေါက်တွေကိုပိတ်ဆို့ထားတာဖယ်ပေးဖို့အတွက်ရုရှားအစိုးရကိုတောင်းဆိုသွားပါတယ်။အဲ့ဒီစိတ်ကန်းတွေကနေတဆင့်မှယူကရိန်းထွက်ကုန်တွေဖြစ်တဲ့ကောင်းနှံတွေမြေဩဇာနဲ့တခြားလေယာစိုက်ပျိုးရေးပစ္စည်းတွေကိုကမ္ဘာအနှံပြည်ပတွေကိုတင်ပို့ရတာဖြစ်ပါတယ်။ဥရောပမြောက်ပိုင်းဒေသဖင်လန်နိုင်ငံနေတိုးမြောက်အတ္တလန္တစ်စစ်စာချုပ်အဖွဲ့နိုင်ငံအဖြစ်လျှောက်ထားဖို့အတွက်ဖင်လန်သမ္မတနဲ့အစိုးရပူးတွဲပြီးကြေညာသွားပါတယ်။ဖင်လန်နိုင်ငံကအဲ့ဒီဆုံးဖြတ်ချက်ကိုဟယ်လ်ဆင်ကီမြို့တော်ကသမ္မတအိမ်တော်မှာပူးတွဲသတင်းစာရှင်းလင်းပွဲကျင်းပပြီးတော့သမ္မတနဲ့ဝန်ကြီးချုပ်ပြောသွားတာဖြစ်ပါတယ်
။ Tasavallan presidentin ja hallituksen ulkopoliittinen valiokunta ovat yhdessä linjanneet että
ဖင်လန်လက်တော်တင်သွင်းကြားနာပြီးသွားရင်နေတိုးအဖွဲ့ဝင်ဖြစ်လာဖို့လျှောက်ထားဖို့အတွက်ဒီကနေ့ပဲသမရနဲ့အစိုးရရဲ့နိုင်ငံသားရေးမူဝါဒကော်မတီတို့အတူတကွဆုံးဖြတ်ခဲ့ကြပါတယ်လို့ဖင်လန်သမရဆောက်လီနီနီစတာကပြောသွားတာပါ။ဝန်ကြီးချုပ်ဆန်နာမရင်ကလည်းဒီနေ့ကျမတို့အစိုးရနဲ့သမရကြားပူးပေါင်းဆောင်ရွက်မှုအရေးကြီးတဲ့ဆုံးဖြတ်ချက်ချနိုင်ခဲ့ပါပြီ။ဒီဆုံးဖြတ်ချက်ကိုလာမယ့်ရက်တွေအတွင်းမှာလွှတ်တော်ကအတည်ပြုပေးနိုင်မယ်လို့မျှော်လင့်ကြောင်းပြောသွားပါတယ်။ဖင်လန်လွှတ်တော်ကဒီဆုံးဖြတ်ချက်ကိုလာမယ့်ရက်တွေအတွင်းမှာအတည်ပြုမယ်လို့ခန့်မှန်းရပြီးတော့အဲ့ဒါကလည်းတရားဝင်ဖြစ်အောင်လှုပ်ထုံးလုပ်နေရလို့တာပဲဖြစ်ပါတယ်။အဲ့ဒီကပြီးသွားရင်တော့ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကနေတိုးရုံးချုပ်မှာလျှောက်လွှာတရားမှာဖြစ်ပြီးတော့လာမယ့်သတင်းပတ်တွေအတွင်းဖြစ်လိမ့်မယ်လို့ယူဆရပါတယ်။နေတိုးထိပ်တန်းတန်တမန်တွေကတော့ဖင်လန်၊ဆွေဒင်နဲ့တခြားနိုင်ငံတွေနေတိုးအဖွဲ့ရဲ့ဝင်ဖို့ရှိနေတာနဲ့ပတ်သက်လို့ရယူကရိန်းကိုရှေ့ဆက်ဘလို့ဆက်ပြီးတော့ကူညီထောက်ပံ့ရမလဲဆိုတာကိုဆွေးနွေးဖို့ဘယ်လင်မြို့တော်မှာတင်းငွေတွေကတွေ့ဆုံခဲ့ကြပါတယ်။ စွီဒင်နိုင်ငံကတော့ NATO အဖွဲ့ကိုပါဖို့အတွက်စတင်လှုပ်ဆောင်နေပြီဖြစ်ပြီးတော့ American ပြည်အောင်စုကတော့ Finland ရောစွီဒင်ရောအခုလိုမျိုး NATO အဖွဲ့ရဲ့ဝင်မှုရှောက်ထားမှုကိုထောက်ခံအားပေးမယ်လို့ပြောထားပါတယ်ရှင်။ American ပြည်အောင်စုကအရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN ဆိုင်ရာတမ်မတ်ဖြစ်နေ American အမျိုးသားလုံခြုံရေးကောင်စီအကြီးအကဲ Johannes Abraham ကိုခန့်ထားဖို့သမ္မတ Joe Biden ကနာမည်တင်သွင်းလိုက်ပါတယ်။ဒီနေရာက2018ခုနှစ်သမ္မတ Donald Trump စပြီးတော့တာဝန်ယူကြတဲ့ကလက်လက်နေတဲ့နေရာဖြစ်ပါတယ်။ ASEAN ခေါင်းဆောင်တွေနဲ့ American ပြည်အောင်စုထိပ်သီးဆွေးနွေးပွဲနှစ်ရက်ကျင်းပတဲ့ဒုတိယမြောက်နေ့မှာသမ္မတ Biden အဲ့လိုမျိုးနာမည်စင်းတင်သွင်းသွားတာဖြစ်ပါတယ်။Mr. Abraham ရဲ့နာမည်စင်းတင်သွင်းမှုကိုအထက်လွှတ်တော်ကအတည်ပြုပေးရမှာပါ။အခုလိုမျိုး American ရဲ့ကိုယ်စားလှယ်ခန့်အပ်ဖို့နာမည်တင်သွင်းမှုကို ASEAN ကိုယ်စားလှယ်တွေကြိုဆိုခဲ့ကြပါတယ်။ ASEAN ဆိုင်ရာ American တန်တမန်ခန့်အပ်မှုက American ပြည်အောင်စုဟာအာရှဒေသမှာတရုတ်နဲ့ဩဇာချင်းခွင်ရှာညှိဖို့အတွက် American ရဲ့အခမ်းကဏ္ဍကိုအားဖြည့်လှုံ့ဆော်မှုဖြစ်တယ်လို့သုံးသပ်သူတွေကရှုမြင်ကြပါတယ်။American ပြည်အောင်စုကအခြေတောင်အာရှဒေသမှာဥရုယာသီကိစ္စရပ်တွေပင်လယ်ရေကြောင်းနဲ့လူမှုကျန်းမာရေးအခြေခံအဆောက်အုံတည်ဆောက်မှုကိစ္စရပ်တွေမှာကူညီဖို့အတွက် American ဒေါ်လာ150ကျော်ပေးအပ်ဖို့ကိုလည်းကတိပြုထားခဲ့တာဖြစ်ပါတယ်။ Israel နိုင်ငံဟာ Israel နိုင်ငံနဲ့ဝင်ရောက်တဲ့ဂါဇာကမ်းမြောင်ဒေသကဂိတ်ပတ်ကိုတနင်္ဂနွေနေ့ကပဲပြန်ဖွင့်ပေးလိုက်ပါတယ်။ဒေသတွေမတည်မငြိမ်မှုတွေဖြစ်ပြီးတဲ့နောက်နှစ်ပတ်ကြာပိတ်ထားတဲ့ဂိတ်ကိုပါလက်စတိုင်းဒေသတွေအတွက်ပြန်ပြောင်းဖွင့်လှစ်ပေးလိုက်တာလို့ Israel ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒီဂိတ်ကနေပြီးတော့ပါလက်စတိုင်းနယ်ပွား2000လောက်လာပြီးတော့ Israel မှာအလုံးလုံးကြရတာဖြစ်ပါတယ်။ Israel ရဲ့အောင်မေးပွဲနေနဲ့လွတ်လပ်ရေးနေ့မတိုင်ခင်မေလ3ရက်နေ့ကဒီဂိတ်ကို Israel တို့ပိတ်ပစ်ခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့15နှစ်အတွင်းမှာလည်းဂါဇာမြစ်နောက်ဖက်ကန်ဒေသမှာ Israel နဲ့ Hamas စစ်သွေးကြောတွေကြားတိုက်ခိုက်မှုတွေဖြစ်နေခဲ့ပြီးတော့မနစ်ကမေလမှာတော့နောက်ဆုံးဖြစ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ April ကတော့ Muslim တွေရဲ့ Ramadan ဥပုသ်ကာလဖြစ်တဲ့တဝိုင်းတိုက်ခိုက်မှုတွေတင်းမာမှုတွေမြင့်ပြီးတော့တိုက်ခိုက်မှုတွေဖြစ်လာမှာကိုစိုးရိမ်ကြောင်း Israel အာဏာပိုင်တွေကပြောခဲ့ပေမဲ့အဲ့တုန်းကဘာမှမဖြစ်ခဲ့ပါဘူး။အခုအနောက်ဆုံးအချိန်ဒီကြောင်းတော့ Israel မှာအလုံးလုံးဖို့မဖြစ်မနေလိုအပ်တဲ့လူပေါင်း 2.3 သန်းလောက်နေထိုင်တဲ့ပါလက်စတိုင်းနယ်မြေဖြစ်တဲ့ဂါဇာမြစ်အနောက်ဖက်ကမှာအလုံးလက်မဲ့ဥယေက48ရာခိုင်နှုန်းတိမြင့်တက်လာခဲ့ပါရဲ့ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ 51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးတော့ထိုးလင့်ပေးနေပါတယ်ခင်ဗျာ
။ View American တန်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုကျွန်တော်ဇော်ဝင်းလိုင်ကဆက်ပြီးတင်ပြပေးတော့ပါမယ်ခင်ဗျာ။ COVID-19 ရောဂါစတင်ပြန့်နှံ့ကြောင်းမကြာခင်ကပဲသိရှိရတဲ့မြောက်ကိုရီးယားနိုင်ငံမှာဒီကနေ့မေလ15ရက်နေ့မှာသေဆုံးသူ15ဦးထပ်ပြီးအတည်ပြုလိုက်တာကြောင့်ဒီကာယောဂါနဲ့ဆက်စပ်သေဆုံးသူ42ဦးရှိသွားပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စတင်ဖြစ်ပွားတဲ့အချိန်ကလေးကနှစ်နှစ်ကြာသူ့နိုင်ငံအတွင်းယောဂဗိုလ်ကူးစက်ပြန်ပွားခြင်းမရှိဘူးလို့ပြောလာခဲ့တဲ့မြောက်ကိုရီးယားမှာ COVID-19 ကူးစက်နေသူစတင်တွေ့ရှိရကြောင်းကြာသာပတေးနေ့မှာတရားဝင်ထုတ်ပြန်ကြေညာခဲ့ပါတယ်။နိုင်ငံအတွင်း COVID ကူးစက်နေသူတွေကိုအပီလာမှာစတင်တွေ့ရှိခဲ့တယ်လို့ယောဂဗိုလ်ဖြစ်နေကြောင်းအတည်ပြုပြီးတဲ့နောက်မှာမြောက်ကိုရီးယားအာဏာပိုင်တွေကထပ်မံအတည်ပြုပြောကြားခဲ့ပေမဲ့တိုင်းပြည်အတွင်းCOVID-19 ဖြစ်နေသူဘယ်နှဦးရှိတယ်ဆိုတာအတိအကျမသိရဘူးလို့ဆိုပါတယ်။တုတ်ကွေးယောဂလက္ခဏာနဲ့တူတဲ့ယောဂပိုးဖြစ်နေသူနောက်ထပ်3သိန်းနီးပါးဆန်းသက်တွေ့ရှိရကြောင်းနိုင်ငံပိုင် KCN နဲ့သတင်းမှာဖော်ပြထားတာကြောင့်အခုအချိန်ထိယောဂပိုးကူးစက်နေသူ8,200ကျော်သွားပြီဖြစ်ပါတယ်။ကျန်းမာရေးစောင့်ရှောက်မှုပိုင်းမှာအားနည်းချက်ရှိတဲ့အပြင်ကာကွယ်ဆေးထိုးပေးတဲ့အစီအစဉ်လည်းမရှိတဲ့မြောက်ကိုရီးယားနိုင်ငံမှာအခုလိုယောဂပိုးကူးစက်မှုတစ်ချိန်တို့မြင့်တက်သွားတာကြောင့်စိုးရိမ်မှုတွေကြီးထွားလာနေပါတယ်။မြောက်ကိုရီးယားကိုအကူအညီပေးရင်းနိုင်ငံတကာအတန်းဝိုင်းရဲ့ကြိုးပမ်းမှုကိုအမေရိကန်ကထောက်ခံပေမဲ့အမေရိကန်အနေနဲ့တော့မြောက်ကိုရီးယားကိုကာကွယ်ဆေးထောက်ပံ့ပေးမှာမဟုတ်ဘူးလို့သမ္မတအင်ဂျူရောပြောခွင့်ရဂျန်ဆာကီကကြာသာပတေးနေ့မှာပြောခဲ့ပါတယ်ခင်ဗျာပြည်ပကိုဂျုံတင်ပုတ်မှုပိတ်ပင်ကတ်တကြောင်းအိန္ဒိယအစိုးရကတောက်ချာနေ့မှာကြေညာခဲ့ပေမဲ့စာနာရိတ်ခါအကြတဲ့ဂျုံတွေ့နေရတဲ့နိုင်ငံတွေကိုတော့အစိုးရချင်းချိတ်ဆက်ဆောင်ရွက်ပြီးတင်ပို့ခွင့်ပြုသွားမယ်လို့အိန္ဒိယအစိုးရကပြောပါတယ်ပုဂ္ဂလိကကုမ္ပဏီတွေအနေနဲ့လည်းအရင်ကသူတို့ရောင်းချဖို့ကတိပြုထားပြီးဖြစ်တဲ့တန်ချိန်4.3 တန်းကိုဇူလိုင်လအထိတင်ပို့ခွင့်ပြုသွားမယ်လို့အိန္ဒိယကုသရေးဝန်ကြီးဝန်ကြီး BVR Subramanian ကသတင်းတောက်တွေကိုဒီကနေ့ပြောပါတယ်။အ အပီလာတော့ကတော့အိန္ဒိယကပြပကိုဂျုံတန်ချင်းတတန်းတင်ပို့ခဲ့ပါတယ်အိန္ဒိယကဂျုံတွေကိုများသောအားဖြင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နီပေါ်နဲ့သီရိလင်္ကာနိုင်ငံတို့ကိုတင်ပို့လို့ရှိပါတယ်ပြပကိုဂျုံတင်ပို့မှုတားမြစ်ရခြင်းရဲ့အဓိကအရေချက်ဟာပြည်တွင်းမှာဈေးတက်နေတာကိုထိန်းချုပ်နိုင်ဖို့အတွက်ဖြစ်ပါတယ်အခုနှစ်စံပိုင်းကစလို့ကမ္ဘာဂျုံဈေးတွေဟာ40ရာခိုင်နှုန်းတက်သွားခဲ့ပါတယ်ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းဒေသမှာစစ်သွေးကြော်တွေရဲ့တိုက်ခိုက်မှုကြောင့်လူညုံရေးတပ်ဖွဲ့ဝင်တွေအပါအဝင်ကလေးငယ်တွေနဲ့လူနည်းစု6လူမျိုးစုတွေအနည်းဆုံး7ဦးသေဆုံးခဲ့တယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောပါတယ်။ပတိချိန်မှုတွေနဲ့ရင်ဆိုင်နေရတဲ့ခိုင်ဘာပထွန်းခွာခရိုင်အတွင်းကဝါဇီရီစတန်မြောက်ပိုင်းမှာဖြစ်သွားခဲ့တဲ့အဲ့ဒီပစ်ခတ်မှုကြောင့်စစ်သား3ဦးနဲ့ကလေးငယ်3ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။သေဆုံးသွားကြတဲ့ကလေးငယ်တွေဟာအသက်6နှစ်ကနေ17နှစ်အကြားရှိတယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဒီဒေသဟာမကြသေးခင်ကာလတွေအထိအကြမ်းဖက်အဖွဲ့အစည်းတွေအခြေစိုက်လှုပ်ရှားနေတဲ့ဒေသဖြစ်ပါတယ်။ဒီချိန်ထဲမှာပဲခရိုင်မြို့တော်ပရှားဝါမှာအမည်မသိတနတ်သမားကကားပေါ်ကနေတနတ်နဲ့ပြစ်ခတ်ခဲ့တဲ့အတွက်6လူမျိုးဈေးဆိုင်ပိုင်ရှင်အမျိုးသားနှုတ်ဦးသေဆုံးသွားတယ်လို့ရဲတွေနဲ့မျက်မြင်သက်သေတွေကပြောပါတယ်။အခုလိုအကြမ်းဖက်တိုက်ခိုက်တဲ့လှုပ်ရက်ကိုပြစ်တင်ရှုံ့ချကြောင်းပါကစ္စတန်ဝန်ကြီးချုပ်ရှဘက်ရှာရီဖ်ကပြောပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ဘာဖလိုမြို့မှာစနေနေ့ကလူမဲတွေနေထိုင်တဲ့အရက်ကကုံစုံဆိုင်ထဲမှာလူ၁၀ဦးကိုတနက်နေ့ဝင်ပစ်ခတ်ခဲ့တဲ့အသက်၁၈နှစ်အရွယ်လူပြူအမျိုးသားကိုစနေနေ့နောက်ပိုင်းမှာတရားဝင်ဆွဲချက်တင်လိုက်ပြီးဖြစ်ပါတယ်။တနက်သမားဟာနယူးယောက်ပြည်နယ်တခြားခရိုင်တစ်ခုကနေနာယီအတန်းကြားတကိုယ်တည်းကားနဲ့မောင်းလာပြီးမှဗောင်းမြန်တနက်နေ့ပစ်ခတ်မှုကိုအင်တာနက်ပေါ်မှာပါဓာတ်ရိုက်ထုတ်လွှင့်ပြသခဲ့တယ်လို့နယူးယောက်ပြည်နယ်အာဏာပိုင်တွေကပြောပါတယ်။အခင်းဖြစ်တဲ့နေရာကိုရဲတွေရောက်လာတဲ့အချိန်တနတ်သမားကသူ့ကိုယ်သူတေချောင်းကြံဖို့ရည်ရတဲ့အနေနဲ့သူ့လက်ဘင်းကိုတနတ်နဲ့ချိန်ထားခဲ့ပေမဲ့ကိုကိုကိုအသေးမတတ်ဖို့ရဲတွေကစီယုံပြောဆိုနိုင်ခဲ့တယ်လို့ဘာဖလိုမြို့ရဲမှူးကြီးဂျိုးဆက်ဂရမာဂလီယာကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။လူပြူလူမျိုးတူဖြစ်တဲ့တနတ်သမားဟာလူမဲတွေအများစုနေထိုင်တဲ့နေရာကိုတမင်တကာလာပြီးလူမျိုးရေးရအခုလိုပြစ်ခတ်တပ်ဖြတ်တာဆိုတဲ့ပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ။တွေလည်းထွက်
တနင်္ဂနွေညပိုင်းသတင်းအစီအစဉ်ကိုမတ်အေးတန်နာကျော်နဲ့ကိုဇော်ဝင်းလိုက်တို့ကတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုရုပ်သံအစီအစဉ်ကို Facebook စာမျက်နှာနဲ့ YouTube တို့မှာလည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်မကြာခင်မှာတော့တာလီဘန်တွေအုပ်ချုပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့စီးပွားရေးပျို့လဲလူနီးပါးဖြစ်နေတဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်အခုတော့အနာဂတ်မျှော်လင့်ချက်ပျောက်ဆုံးနေတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုကြည့်ကြရအောင်ပါလူဦးရေတသန်းနီးပါးခိုလုံရာလူနေထူထပ်များပြားလွန်းလာတဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေထဲမှာ9နှစ်ကျော်ကြာနေထိုင်နေကြရတဲ့ရိုဟင်ဂျာလူငယ်တွေတက်ကြီးရွယ်အိုတွေအမျိုးသမီးနဲ့ကလေးငယ်တွေဟာနှစ်နဲ့ချီပိတ်လောင်ခံထားရတယ်လို့ဖြစ်နေပြီးသူတို့အတွက်အနာဂတ်မဲ့မျှော်လင့်ချက်တွေပျောက်ဆုံးနေကြရပါတယ်မြန်မာနိုင်ငံမှာဆရာနာတင်ခံထားရတဲ့အတွက်သူတို့နေရရင်းကိုပြန်ဖို့ဆိုတာကလည်းအခုချိန်ထိမရေမရာဖြစ်နေသေးပါရိုဟင်ဂျာဒုက္ခသည်တချို့ကိုဆက်သွယ်မေးမြန်းထားတဲ့မက်ဆုမွန်ကအကြောင်းစုံကိုပြောပြမှာပါရှင
်လွန်ခဲ့တဲ့2018ခုနှစ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့စစ်တပ်စခန်းတွေနဲ့နေကြားဆောင်တက်ပေါ်ARS အစွန်ရောက်ဖွဲ့ရဲ့တိုက်ခိုက်မှုတွေရဲ့နောက်ပိုင်းစစ်တပ်နဲ့နေချားဆောင်တက်တွေရဲ့နေမြေရှင်းလင်းမှုတွေအတွင်အသက်ဘေးကနေစိုးရိမ်ရလို့ဒေသခံတွေဘေးလွတ်ရာကိုဥယျာဉ်စွန့်ခွာထွက်ပြေးခဲ့ကြရပြီးအဲ့ဒီထဲကရိုဟင်ဂျာမွတ်စလင်9သိန်းကျော်အိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ကိုရောက်သွားချတာပါအဲ့ဒီနေမြေရှင်းလင်းမှုတွေအတွင်မှာလူမျိုးတုံးတပ်ဖြတ်မှုနဲ့လူခွေချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်ဆိုတဲ့စွဲချက်နဲ့မြန်မာနိုင်ငံဟာနိုင်ငံတကာတရားရုံး ICJ မှာလက်ရှိတရားရင်ဆိုင်နေရတာပါ2022ခုနှစ်ဒီနှစ်မတ်လထဲမှာပဲအမေရိကန်ပြည်ထောင်စုကလည်းရခိုင်ပြည်နယ်တွင်ရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ရဲ့အကြမ်းဖက်တိုက်ခိုက်ခဲ့မှုကို genocide လူမျိုးတုံးတပ်ဖြတ်မှုအဖြစ်တရားဝင်သတ်မှတ်လိုက်ပြီးဖြစ်ပါတယ်ဒီသတင်းပတ်ထဲမှာပဲမေလ12ရက်နေ့ကဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေခိုလုံနေထိုင်ရာဒုက္ခသည်စခန်းတွေစီကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးယန္တရား WIWN အဖွဲ့ရောက်လာလို့လူခွေချိုးဖောက်ခံရမှုတွေကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့မိသားစုတွေကရရရှင်တွေတွေ့ဆုံပြီးတော့နင့်နာခံရသူတို့တရားမျှတမှုရရေးဆွေးနွေးတင်ပြခဲ့ကြတယ်လို့ ကိုယ်တိုင်တွေ့ဆုံခွင့်ရခဲ့တဲ့ရိုဟင်ညာဒုက္ခသည်တွေကပြောပြပါတယ်ဒီလိုတရားမျှတမှုရရင်မျှော်လင့်နေချိန်မှာပဲဒီသိမ်းချီတဲ့ရိုဟင်ညာတွေဟာအဲ့ဒီဘင်္ဂလားဒေ့ရှ်စခန်းတွေမှာပဲခိုးလုံနေထိုင်ခဲ့ကြရတာ၅နှစ်ကျော်လာပြီဖြစ်ပေမဲ့လို့နေရရင်ကိုပြန်ဖို့ကလည်းမရေရာအနာဂတ်ကမသေးမချာဖြစ်နေစေပါလို့ရခိုင်ပြည်နယ်မောင်နှောဇာတိအခုလက်ရှိဘာလုခါလေးဒုက္ခသည်စခန်းမှာခိုးလုံနေထိုင်တဲ့ရိုဟင်ညာဒုက္ခသည်ဦးကျော်မြင့်ကပြောပါတယ်
ဒီနေ့မလာဆနေရနေပေါ့ဗျာဒါဘောလာရဲ့ double n ကဘောဘောကဒုက္ခသည်စခန်းကိုကိုတုပလောင်ကိုပထမဆုံးရောက်တယ်အဲမှာကျွန်တော်ရူညာဖွဲ့စင်းနှစ်ဖွဲ့နဲ့နောက်စခန်းတော်ဝင်ကသူတို့နဲ့လည်းတွေ့ဆုံခဲ့ကြပါလေနောက်မင်းလေးသနိုင်းခွင်းမှာပေါ့ဗျာစကားမဲ့စတိမလုကလေးအမဲနေကိုရောက်လာပါတယ်အဲမှာကျွန်တော်ကဒုက္ခသည်ရဲ့ကုသလေးလိုပေါင်း25ရောက်ကျွန်တော်ပါဝင်ကြပါလေကျွန်တော်နဲ့သူတို့ကတနာရီဆွေးလုံးအပြန်ပြန်ကြည့်ကြပါလိမ့်မယ်။နေရစင်ဖို့ပြစားတော့ကျွန်တော်တို့ဘက်ကတော့ဒီရောက်ပြသွားခဲ့ပါလေ။အဲအငြင်းဆုံးကျွန်တော်တို့ကဒီဒုက္ခသည်စခန်းကနေကျွန်တော်တို့ကကိုယ့်ရဲ့နိုင်ငံမြန်မာနိုင်ငံနေရင်းကိုကျွန်တော်တို့ကအမြင်ဆုံးကျင်းပြပါလေ။အဲဒါပေမဲ့ကျွန်တော်တို့က international security နဲ့ကျွန်တော်တို့ကတူတူကကျန်တဲ့ရဲ့တွေလောက်ဆုံးဘက်ကကျွန်တော်တို့ဆင်းနေကြပြပါလေ။
ခုဒီနေရတာလေဒီထဲထဲမှာ9နှစ်ကျော်ပြီပေါ့နော်ငါတကယ်တော့9နှစ်လို့ဒါပြောတာဟိုအရှိနှစ်တွေကလေးကနေလာကြတဲ့လူတွေလည်းရှိတယ်ပေါ့နော်အဲ့မှာလာပြီးခိုးလုံနေကြတဲ့လူတွေရှိတော့နေရပြန်ဖို့ကလည်းမသေးချာဘူးဆိုတော့အဲ့ထဲမှာနေနေရတဲ့ဒီရိုဟင်ညာဒုက္ခသည်တွေရဲ့နေစဉ်ဘဝဖြတ်သန်းမှုပေါ့နော်နောက်တစ်ခုကလွတ်လပ်မှုမရှိပဲဒီလိုဂိတ်အတားအဆီးအဆင်ဆင်နဲ့နေနေရတဲ့အနေအထားပေါ့မှာရိုဟင်ညာဒုက္ခသည်တွေနေစဉ်ပေါ့ဒီစိတ်ခံစားမှုနဲ့ဒီလွတ်လပ်မှုဆုံးရှုံးနေရတဲ့အခြေအနေတွေကဘလောက်ထိမှစိန်ခေါ်မှုတွေဖြစ်စေသလဲပေါ့เนาะအဲ့ဒါလေးပြောပြပေးပါအောင
်ဒီဒုက္ခသည်စကမှာကျွန်တော်တို့ကဒီလူညာဒုက္ခသည်တွေကမြန်မာနိုင်ငံကညီမုံထုံးခံရတာကိုအခုစီ9နှစ်ကျော်6နှစ်ဝန်းကျင်လောက်ရှိပြီတချို့လူတွေမှာဒီဒုက္ခသည်စကမှာလူတွေကကျက်တိတ်ပြီးတော့နေခံရတာတော်တော်လေးဆွဆူဝါဝါနဲ့ခံစားချက်အမျိုးမျိုးနဲ့ကျွန်တော်ကနေတိုင်းဆက်တောင်းနေရတာပါဒီမှာပညာရေးချက်မှကြီးလက်ဆောင်ပေါ့ဗျာအဲနည်းနည်းအခါခဲနဲ့တော်တော်လေးဆုံးခဲ့ရနေပါလားကလေးတွေစီပညာရေးပိုင်းကတော့တော်တော်လေးဆုံးချုံသွားခါတာကိုတွေ့ဆေးရပါလေ။နောက်ဒီလိုပုံစံမျိုးဆက်ဆက်သွားမယ်ဆိုရင်အဲမျိုးဆက်တဲ့လူငယ်တွေရဲ့ပညာရေးပေါ်တော်တော်လေးဆုံးချုံသွားမှာကိုကျွန်တော်အဆုံးမြင်ပါလေ။ဒီပညာရေးဆုံးချုံမှဆိုရင်ဒီလူတွေရဲ့ဘဝကတော့ပြတ်စီသွားသလိုအဲစီးသွားမှာကိုကျွန်တော်အဆုံးမြင်ကြရတာပါခင်ဗျာ
။ဟုတ်ကဲ့ရှင်။
နောက်ဒီမှာစီးသွားလဲပိုင်လဲမရှိတော့ပဲ။နောက်ဆောက်ဝဲနေရလေကျွန်တော်ကအမတားမဟောအခက်ခဲနဲ့ကျွန်တော်ကဆက်တော့နေတန်ရတာ
ရိုဟင်ညာတွေအတွက်ပညာရေးအလုတ်ကိုင်းအခွင့်အလမ်းနဲ့ပျော်ရွှင်လွတ်လပ်မှုဆိုတာမရှိသလောက်ရှားပါလွန်းတယ်လို့နေထိုင်စားတောက်ရဲ့အခက်ခဲစိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်အထူးသဖြင့်လူမမဲ့ကလေးငယ်တွေနဲ့လူငယ်တွေရဲ့အနာဂတ်မျှော်လင့်ချက်ကပျောက်နေပြီးဘာမှရည်ရမှုမရှိပဲမေးမိန်နေစေပဲလို့ဒုက္ခသည်စခန်းတွေထဲမှာဒုက္ခသည်တွေကိုကျန်းမာရေးပညာရေးလူမှုအသိပညာပေးစတဲ့လူသားချင်းစာနာမှုကူညီရေးလုပ်ငန်းတွေမှာစေတနာဝန်ထမ်းအဖြစ်ကူညီပေးနေတဲ့ရိုဟင်ဂျာဒုက္ခသည်ကိုအောင်မြင်ကပြောပါတယ်
ကျွန်တော်တို့လောက်ကြီးအကကနဲ့ရှင်နေရတယ်ဆိုတော့ကျွန်တော်မှဒီမှာကဘာပေါ်မှာဥပမာသေးပြီးတော့ပြောရဖို့အဲ့လိုဒီဥပမာတော့မရှိဘူးဒီမှာကျွန်တော်ချမ်းမာရေးပညာရေးဒီတော့လောကန်အခွင့်အလမ်းအဲတခြားရှိပေါ်ရေးကိစ္စဘာမှစဉ်းမပြေပါဘူးကျွန်တော်တို့အဲဒီတော့အစောအဝနေရေးထိုင်ရေးဒါအစစရရပေါ့နော်ကျွန်တော်တို့လုံးဝစဉ်းမပြေပါဘူးကျွန်တော်ကလေးငယ်တွေပြောမယ်ဆိုလို့ရှိရင်ဒီမှာကလေးတွေတူပွားလာပါတယ်တူပွားလာတယ်ဆိုတော့ဒီမှာနေရာကလည်းတူတက်တယ်ဆိုတော့ဒီမှာကလေးတွေကကြပ်ဖို့စိုးဖို့နေရာတော့ဒီမှာမရှိသလိုပါပဲကြောက်ပြောမယ်ဆိုလို့ရှိရင်တော့ဒီမှာလောင်းဝကလေးတွေဆင်းနေပြေလို့ပေါ့ဒီနေ့ကလည်းမရဘူးကျွန်တော်ချင်းစီယူလောင်းရင်တက်မှာပဲနေရတယ်မကောစပါတိကောနဲ့ဆိုလို့ရှိရင်လည်းဒီမှာကွန်ပျူတာလိုပါတယ်ဒီမှာ CIC ရဲ့ gaming chassis ရဲ့ကွန်ပျူတာလိုပါတယ်ဆက်ချင်းတွေရှိတယ်ဒီကနေဒီမှာလွှဲပြောင်းပြလိုက်တဲ့ချောင်းပေါ့နော်အဲ့ဒီလမ်းမင်းနဲ့ဆရာဝန်လမ်းမဲရောရစ်ခွဲတော်ဝန်ခင်ပေါ့နော်အဲသူတို့ရောလမ်းမင်းနဲ့ CIC တင်ရတယ်အဲ့ဒီကတည်းက CIC ကနေတော့ computer ပဲလေဒီ computer နဲ့သွားလာရတာပါ
အခုလက်ရှိမှာတော့ရိုဟင်ညာဒုက္ခသည်တွေတင်းချီထွက်ပြေးခိုးလုံရာ cos ဘဇာခရိုင်တွေကဒုက္ခသည်စခန်းနေထဲမှာအခုချိန်ထိယာယီရွက်ဖြင့်တဲလေးတွေနောက်ကုလကစလုပ်ပေးထားတဲ့ဥက္ခံအပေါ်ရန်ကာရန်ထားတဲ့တဲရင်လေးတွေမှာကလေးငယ်လေးတွေကိုဝင်ဆောင်မိခင်လေးတက်ကြီးရွယ်ကိုအဖိုးဖွားတွေနဲ့နာမကျန်းဖြစ်သူတွေဟာစုပြုံပြုတ်သိမ့်နေကြရတာဖြစ်ပါတယ်။လေဝင်လေထွက်မကောင်းတဲ့အပြင်တကိုယ်ရေကျန်းမာရေးအတွက်ရောမိုးတက်လေပြင်းကြတဲ့ရာသီဥတုဒဏ်ကိုခံနိုင်မှုပါ။ကြန့်ခိုင်တဲ့အိမ်တွေမဟုတ်ပါဘူးလို့ရိုဟင်ဂျာတွေကပြောပါတယ်။ ဒီလိုနေရက်ကိုပြန်ဖို့ကလည်းမဖြစ်နိုင်ပြင်ပကိုလည်းထွက်ခွင့်ပိတ်ပင်ခံထားရတဲ့ဒီရိုဟင်ဂျာဒုက္ခသည်အများစုရဲ့ထူးမခြားနာလာတဲ့နေတူကလဲပတ်မှုတွေကြောင့်မွန်းချက်မှုတွေကနေလွတ်မြောက်အောင်ဘာဆန်းချကျိုးကိုထွက်သွားတာမျိုးနောက်အလုပ်ပွဲစားတွေကနေတဆင်ရေလန်းကနေတခြားနိုင်ငံတွေစီကိုအလုပ်လုပ်ဖို့ထွက်ပြေးကြတာတွေလည်းရှိတယ်လို့ကိုအောင်မြင်ကပြောပြပါတယ
်ဒီမှာလူတွေမှာနှစ်ကဲလည်းမရှိဘူးအဲဒီကန်ဆာချတွေနဲ့ဆိုတော့ဒီမှာမျော်လင့်ချာဘာမှမဖြစ်ဘူးဆိုတော့သူတို့ကအမှချင်းမှတွဲပြီးတော့အဲ့လိုသွားတာလည်းရှိတယ်ပြီးတော့တချို့တလေကအဲ့ဒီကိုသွားကြည့်တော့ပြင်လာတာလည်းရှိတယ်ကိုကြည့်တော့ဒီဘက်ကို
ဟုတ်ကဲ့
မှန်နေရှင်လို့ပြင်လာတာလည်းရှိတယ်ပြီးတော့တချို့ကဒီမှာလူနေမှုအဆင်အပြေကတော်တော်လေးနေရတန်ရပေါ့နော်လုံးဝမကောင်းဘူးဆိုတော့ဒီမှာနှစ်ကလေးမရှိဘူးညောင်းရင်းချက်လည်းမရှိဘူးဆိုပြီးတော့တချို့လူတွေကဒီကနေဒါလည်းမရတယ်အဲဒီကနေဟောဆိုင်ရေလင်းကြောင်းနော်ရေလင်းကြောင်းနဲ့ကိုကြည့်တော့အဲမလေးရှားတို့ထိုင်းတို့အဲအဲ့ဒါလည်းမြန်မာနိုင်ငံဘက်ကနေပေါ့နော်ဒီကနေ့မြန်မာနိုင်ငံဝင်တဲ့မြန်မာနိုင်ငံကနေဖိုင်းလို့နော်ဖိုင်းကနေမလေးကိုအဲ့လိုရေလန်းရေလန်းကြောင့်အဲသူတို့သွားတာလည်းရှိတယ်အဲ့ဒီလမ်းကောင်းဝဲမှာတည်ဆုံမှုလည်းရှိတယ်ဒီမှာအနာကဲကမရှိဘူးကျွန်တော်ကသွားနေမယ်သွားမယ်ဆိုလို့ရှိရင်လည်းကျွန်တော်ကျင်းတော့မြေကြီးပေါ်တော့ရှင်တော့ရွှေကြီးပေါ်အဲ့လိုသဘောနဲ့သလိုပဲအဲ့လိုသွားနေတာရှိပါတယ
်ပြီးခဲ့တဲ့သတင်းပတ်တုန်းကပဲအစ္စလမ်ဘာသာဝင်တို့အထွတ်မြတ်ထားရာအစ်ဘာသာရေးပွဲတော်ထိမ့်မှတ်ဖြစ်နေဒုက္ခသည်စခန်းတွေတဲ့ကနေပင်လယ်ကမ်းခြေတစ်ခုစီကိုသူတို့သွားခဲ့ကြလို့ရိုဟင်ဂျာယာနဲ့ချီအဖမ်းစီထိန်းသိမ်းခံခဲ့ရပါတယ်တနေရာထဲမှာပဲတပြုံကြီးနေရတာလူကြီးကလည်းအရန်ကိုထူထက်လွန်းနေတာကြောင့်လူတွေကသွားစရာလာစရာမရှိတဲ့အတွက်ဘာသာရေးပွဲနေ့တွေလို့အားလည်းရဲ့ပွဲတော်ဆိုရင်မိသားစုတွေကလေးငယ်လေးတွေနဲ့လူငယ်တွေဟာခိတခဏတာပဲဖြစ်ဖြစ်တာမန်လူတွေလို့ပျော်ပျော်ပါးပါးနေကြကြလို့ထွက်ခဲ့ကြတာလို့ဒုက္ခသည်တွေကပြောပါတယ်။ဒါအပြင်ဒုက္ခသည်စခန်းတွေထဲမှာမီးပေးရေပေးလို့မြေပြိုကျမှုလို့သဘာဝဘေးအန္တရာယ်တွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်။အခုလိုနေထိုင်ခိုးလုံရစခန်းတွေထဲမှာအခက်အခဲမျိုးစုံနဲ့နေထိုင်နေကြရပေမဲ့ရိုဟင်ဂျာတို့ရဲ့နေရရင်မြန်မာနိုင်ငံကိုပြန်လို့တဲ့မျှော်လင့်ချက်ကတော့အတော့ကိုနေပါနေပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့ဆီယာနာတိန်ထားစဲမြန်မာနိုင်ငံဘက်မှာတော့ဒီတိန်ချီတဲ့ရိုဟင်ဂျာတွေနေရရင်းကိုပြန်လာရေးကုလသမဂ္ဂဘင်္ဂလားဒေ့အစိုးရတို့နဲ့ပူးပေါင်းဆောင်ရွက်လှုပ်ဆောင်နေပါတယ်လို့ဆိုပေမဲ့ဒီရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံနိုင်ရေးအစီအစဉ်တွေကတော့နှောင့်နှေးနေစေဖြစ်ပါတယ်ရှင်
မဆုမမရှင်တနုနေညချံ VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့သတင်းတွေအပတ်စဉ်ကဏ္ဍတွေနဲ့သတင်းဆောင်မတွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနှาศင်ကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့ဒီရုရှားကနေပြီးတော့ Ukraine ပေါ်ကျူးကျော်စစ်ကြောင်းတခြားနိုင်ငံတွေကိုဘာတွေရိုက်ခတ်နေတယ်လဲဆိုတာကြည့်ကြရအောင်ပါရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက်အဲ့ဒီဒေသကဓာတ်မြေဩဇာတွေကိုမှီခိုအားထားနေရတဲ့ဂါနာလိုနိုင်ငံတွေအတွက်စားတောက်ကုန်ထုတ်လုပ်ရေးမှာစိုးရိမ်မှုတွေကြီးထွားလာနေပါတယ်။ဒီပြဿနာပြည်လဲရေးအတွက်လယ်သမားတွေအနေနဲ့ကြက်ချီမြေဆွေးစတဲ့ဒေသအတွက်သဘာဝဓာတ်မြေဩဇာတွေကိုတုံ့ကြဖို့ဂါနာအစိုးရကတိုက်တွန်းနေပါတယ်။ဒီအကြောင်း VOA သတင်းတောက်စီနာနူထော့ဂါနာကနေတည်င်းပေးပို့ထားတာကိုကိုစော်ဝင်းလိုင်ကပြောပြမှာပါရှင
်ကိုကိုတောင်သူ Grace အရေးရဲ့ကိုကိုပြည်နယ်မှာအသီးတွေစတင်နေပြီဖြစ်တာကြောင့်အသီးတွေပိုကြီးထွားအောင်ဓာတ်မြေဩဇာလောင်းပေးဖို့လိုနေပါတယ်ဒါပေမဲ့ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုကြောင့်ဈေးတွေကမနစ်ကရဆိုင်ရင်၅ဆလောက်တက်သွားတယ်လို့သူကပြောပါတယ
်ဆေးဆီယာရင်ညာ
ဘုကလည်းစရွာလာပြီဆိုတော့ဒီအချိန်ကဓာတ်မြေဩဇာထည့်ဖို့အကောင်းဆုံးပဲလေကျမတို့အတွက်အချိန်ကတိတ်မရှိတော့ဘူးအစိုးရစီကဓာတ်မြေဩဇာမရတယ်လို့အပြင်ကလည်းဝယ်လို့မရဘူးအရင်ကတော့ကြက်ချီးကိုဓာတ်မြေဩဇာအဖြစ်သုံးကြတယ်လို့တခြားလယ်သမားတွေထံကကြားရပါတယ်ဒါကြောင့်ကျမတို့လည်းဒါကိုစမ်းကြည့်မလားလို့
ရုရှားဟာကမ္ဘာမှာဓာတ်မြေဩဇာအများဆုံးထုတ်လုပ်တဲ့နိုင်ငံတစ်ခုဖြစ်ပြီးကမ္ဘာမှာကိုကိုဒုတိယဆုံးအများဆုံးထုတ်လုပ်တဲ့ဂါနာနိုင်ငံကိုအဓိကတင်ပို့ပါတယ်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အပေါ်ဒဏ်ခပိတ်ဆို့မှုတွေကလည်းရုရှားကကွန်ပစ္စည်းတွေတင်သွင်းဖို့မဖြစ်နိုင်ပဲဖြစ်နေပါတယ်။ဒါမျိုးဩဇာဈေးတွေထပ်တက်လေအောင်မယ်လို့ဂါနာကိုကာဘုတ်အဖွဲ့ပြောခွင့်ရ
Fifi Wafoga ပြောပါတယ်။ So what Cocoa Board is doing presently is introducing the
ဂါနာကိုကာဘုတ်အဖွဲ့အနေနဲ့လက်ရှိမှာဓာတ်မြေဩဇာအစားထိုးသုံးနိုင်ဖို့လယ်သမားတွေအတွက်ချက်ချေးတွေဝယ်ထားပါတယ်။ဒါကလက်ရှိပြဿနာစိန်ခေါ်မှုကိုပြေလည်စေမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။ဝယ်လို့ရတယ်မရဘူးဆိုတာနဲ့ဈေးနှုန်းကတော့ကျွန်တော်တို့လုပ်ငန်းအပေါ်မှာတက်ရောက်မှုတော့ရှိပါမယ်
။ချက်ချီးတွေဟာအာဟာရဓာတ်ပြည့်ဝပြီးသဘာဝပတ်ဝန်းကျင်အတွက်လဲပိုအကျိုးရှိတယ်လို့သူကဆက်ပြောပါတယ်
။
It is scientifically proven that the poultry manure
ကျမစင်နေဟာဓာတ်မြေဩဇာအစားထိုးသုံးမှုအကောင်းဆုံးဖြစ်တယ်ဆိုတာသိပ္ပံနှိကြဆန်းသက်ထားပြီးသားဖြစ်တယ်လို့ဇီဝမြေဩဇာလည်းဖြစ်ပါတယ်။ဒါကြောင့်စားထိုးစရာရှိနေတဲ့အချိန်မှာအစိုးဆုံးအချိန်ကြောက်အောင်ဘာလို့စောင့်နေကြမလဲ
။ဓာတ်မြေဩဇာရှာပါတဲ့ပြဿနာပြည်လည်ရေးအတွက်မြေဆွေးတွေစုဆောင်းတဲ့တူလောင်ယုံတွေနိုင်ငံတော်အတီးဆောက်နေပြီလို့ဂါနာစိုက်ပျိုးရေးဝန်ကြီးဌာနဒုတိယဝန်ကြီးယောပရင်ပေါင်အဒိုကပြောပါတယ
် Everywhere there is this composite
မြေဆွေးတူလောင်ယုံတွေနေရာတိုင်းမှာစောင့်နေပါတယ်ဒါတွေအစင်းနဲ့ဖြစ်ရင်ဇီဝအမျိုးစားဖြစ်လာမှာပါဆိုတော့ဇီဝအမျိုးစားတွေအနေငယ်ကဘလောက်ထိထိရောက်မှုရှိမလဲဆိုတာကျွန်တော်တို့စောင့်ကြည့်ရမှာပါတနင်္ဂနွေလို့အတိုင်းတာနဲ့ဒီတိုင်းပဲကျွန်တော်တို့လုပ်တင်ပါတယ်
ရုရှားကကမ္ဘာမှာဂျုံအများဆုံးထုတ်လုပ်တဲ့ယူကရိန်းကိုကျူးကျော်တိုက်ခိုက်တာကြောင့်ကမ္ဘာဆန္ဒရိက္ခာအပေါ်ထိမ့်ချမှုတွေဖြစ်ပေါ်လာနေပါတယ်။ဒီအခြေအနေကကိုဗစ်ကာယောဂါကနေရုံထွက်လာနေကြတဲ့ဆဟာရတဲကန္တရာတောင်ပိုင်းဆင်းရဲတဲ့နိုင်ငံတွေကိုပိုပြီးအထိနာစေတယ်လို့ IMF နိုင်ငံတကာငွေကြေးရမောငွေအဖွဲ့ကပြောပါတယ်။ဒါပေမဲ့ဂါနာစိုက်ပျိုးရေးဝန်ကြီးကတော့ဇီဝဓာတ်မြေဩဇာကိုပြောင်းသုံးခြင်းကဆန္ဒရိက္ခာရှာပါတဲ့အခက်အခဲကိုကျော်လွှားနိုင်ပြီးရရှိမှာသဘာဝပတ်ဝန်းကျင်ကိုလည်းအကျိုးဖြစ်ထွန်းစေမယ်လို့ယုံကြည်နေပါတယ်ခင်ဗျာ။
ကိုယ်စော်ဝင်လိုက်ပါရှင်မကြခင်မှာတော့တနူးနေညချမ်းတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့တာလီဘန်တွေအုပ်ချုပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံမှာစီးပွားရေးအခြေအနေပြိုလဲပျက်စီးလူနီးပါးဖြစ်နေတဲ့အခြေအနေကိုမအေးတန်နာကျော်ကပြောပြမှာပါရှင
်အာဖဂန်နစ္စတန်နိုင်ငံရဲ့စီးပွားရေးကြားလူနေရာမှာရှိတာပါကမ္ဘာ့ရောင်းနိုင်ငံရှိမှာအော်ဂူလာတာလီဘန်တို့လက်ထက်ရောက်သွားကြတဲ့ကစီးပွားရေးပိုဆိုးလာပါတယ်လူထုကြီးပြည်မြောက်ဝင်ငွေက2021နောက်ဆုံး၄လမှာ၃ပုံတစ်ပုံကျော်တောင်ကျဆင်းသွားပါတယ်။အာဖဂန်နစ္စတန်လူကြီးရဲ့68ရာခိုင်နှုန်းစီးရဲမှုသတ်မှတ်မြင့်အောင်ရောက်နိုင်တယ်လို့ကုလသမဂ္ဂရဲ့တက္ကသိုလ်ကအစီရင်ခံစာမှာသတိပေးထားပါတယ်။ပြီးတော့ရှိသမျှလူတွေအားလုံးနေပါစားတောက်စရာအလုံးလောက်မရပါဘူး။နိုင်ငံဒီချင်းနေထိဘလို့ရောက်သွားရတာပါလဲ။တာလီဘန်တွေမထိန်ချုပ်ခင်ကတည်းကအာဖဂန်နစ္စတန်နိုင်ငံကပြည်ပအကူအညီပေါ်မှာအများကြီးမှီခိုနေခဲ့ပါတယ်။တာလီဘန်အာဏာရတော့အခုကြီးအထောက်ပံ့တွေလည်းရပ်သွားပြီးတော့အနောက်နိုင်ငံတွေကပိတ်ဆို့တံခတ်ကြပါတယ်။အရင်အာဖဂန်အစိုးရရဲ့ပိုင်ဆိုင်မှုဒေါ်လာတန်း9000ကိုအမေရိကန်ကထိန်းချုပ်လိုက်ပါတယ်။အဲ့ဒီငွေတွေကတဝက်ကိုစက်တင်ဘာ17ရက်နေ့တိုက်ခိုက်မှုမှာထိခိုက်သူတွေကိုပေးပြီးကျန်တဲ့ဝက်ကိုအာဖဂန်ကလူသားချင်းစာနာမှုဆိုင်ရာကိစ္စတွေမှာသုံးဖို့လုပ်မယ်လို့အမေရိကန်သမ္မတဘိုင်ဒန်ကဖေဖော်ဝါရီလကပြောပါတယ်။ဒါဟာခိုးယူမှုဖြစ်တာလီဘန်ကဆိုပါတယ်။တက္ကပိတ်ဆို့မှုကြောင့်အာဖဂန်ဗက်စနစ်ပြိုလဲခဲ့ပြီးတော့နိုင်ငံပြည်ပငွေသွင်းထုတ်လုပ်ဖို့ခတ်သွားပါတယ်။ရလကတော့အာဖဂန်ငွေတန်ဖိုးကျဆင်းပြီးတော့ကုန်စည်နှုန်းတွေအကုန်တက်လာတာဖြစ်ပါတယ်။အစိုးရပိုင်ဆိုင်မှုတွေထိန်းချုပ်ထားခင်ရတာကြောင့်သူ့ငွေကြေးတန်ဖိုးကိုပင့်တင်ဖို့မစွမ်းဆောင်နိုင်ပါဘူး။တက္ကပိတ်ဆို့မှုမရှိရင်တော့အာဖဂန်ရဲ့စီးပွားရေးအခြေအနေကခက်ခဲပါတယ်။ကာလရှည်မိုးခေါင်နေတာနဲ့ကမ္ဘာစားတောက်ကုန်စည်တက်နေတာပေါင်းလိုက်တော့အစားအသောက်တော်တော်များများကိုတာမန်အာဖဂန်ပြည်သူတွေဝယ်မစားနိုင်ပါဘူး။ကိုဗစ်ကူးစက်ကကြီးနဲ့နိုင်ငံရေးအကူအပြောင်းမှာဘီရိုကရေစီအစိုးရလုပ်ပုံမဟုတ်တာတွေကြောင့်စီးပွားရေးကပိုဆိုးရပါတယ်။တာလီဘန်တို့ထုတ်ပြန်တဲ့စီးမင်းအလုပ်တော်တော်များများအမျိုးသမီးတွေမလုပ်ရ၊ကလီမာတွေအလဲတန်းကြောင့်မတက်ရဆိုတာကြောင့်လည်းပိုဆိုးရပါတယ်။လုပ်ငန်းဝင်မှာအမျိုးသမီးတွေပြတ်ကွက်မှုဒေါ်လာတန်းတထောင်လောက်ဆုံးရှုံးစေပါတယ်။မင်းကလေးတွေအလဲတန်းကြောင့်ပြင်မတက်လို့တာလီဘန်ရဲ့စီးပွားရေးဆွေးနွေးပွဲတွေကိုအမေရိကန်ကဖျက်လိုက်ပါတယ်။စီးပွားရေးတိုးတက်မှုကိန်းကတိတ်မဟန်လာပါဘူး။အခုအချိန်ဒီတိုင်းသာဆက်သွားမယ်ဆိုရင်2009ကတည်းကရှိခဲ့တဲ့စီးပွားရေးတိုးတက်မှုအလုံးဆုပ်ယူသွားမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်ပါတယ်။လက်တလုံးလုပ်တဲ့စစ်တမ်းအရအာဖဂန်64ရာခိုင်နှုန်းကသူတို့စစ်စစ်ရဲရဲနေရတဲ့အခြေအနေအတော်ဆိုးတယ်လို့ယူဆပါတယ်။ဒါဟာဂေါ်လက်စစ်တမ်းအရနိုင်ငံတနိုင်ငံအတွက်2005ခုနှစ်နောက်ပိုင်းအဆိုးဆုံးအနေထားပါ။အာဖဂန်တွေသူတို့အနာဂတ်အတွက်လည်းမျှော်လင့်ချက်မဲနေပါတယ်။နောက်5နှစ်မှာသူတို့အနာဂတ်ဘယ်လိုရှိမလဲခံမှန်းနိုင်တော့အာဖဂန်အမျိုးသမီးတွေကတခြားနိုင်ငံတွေအားလုံးထက်အနေအဆုံးကိုခံမှန်းပါတယ်။အမျိုးသားတွေလည်းမထူးလာပါဘူးရှင်။
ဧတနာမဧတနာကြပါရှင်တနုနေညချမ်း VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတင်ဆက်နေပါတယ်ရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်
ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒောင်းလုဒ်ရယူပ
ါ VUE မြန်မာပိုင်းကတင်ဆက်နေတဲ့ဒီရေဒီယိုနဲ့ရေဒီယိုကနေတိုက်ရိုက်နားဆင်နေကြတဲ့ဒေါ်လာရှင်တွေတခါ Facebook နဲ့ YouTube တို့ကနေတိုက်ရိုက်ကြည့်ရှုနားဆင်နေကြတဲ့ကဘာတလွားကဒေါ်လာရှင်အားလုံးကိုလည်းကျေးဇူးတင်ပါတယ်။ကျမတို့တင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ပေးပို့ရမယ့် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။အခုကျမတို့ဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတွေထဲမှာကဘာမြမမီဒီယာမြင်ကွင်းမြမပြည်ကပေးစာသတင်းတွေကတူတာထူးခြားဆန်းပြကဘာသတင်းများစာရာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့ပထမဦးဆုံးကဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုကြည့်ရှုနားဆင်ရအောင်ပါ။ပြည်တွင်းနိုင်တင်ဆက်နေတဲ့ဒီအစီအစဉ်မှာဒီတစ်ပတ်အတွက်တော့လုပ်ငန်းရှင်လူဒန်းစားရောအလုတ်သမားလူဒန်းစားပါအကျက်အတဲနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအကြောင်းကိုဆွေးနွေးတင်ပြမှာပါ။ကျမကဂူကြီးတင်ဆက်ထားပါရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေလုပ်ငန်းရှင်လူဒန်းစားရောအလုပ်သမားလူဒန်းစားပါအကြက်တဲနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါ2022မေလ10ရက်နေ့ကထိုင်းနိုင်ငံဘန်ကောက်မြို့ကိုလေကြောင်းခီးနဲ့သွားရောက်မဲ့ကမ္ဘောဇာဗန်ဒုတိယအမှုဆောင်ရာရှိချုပ်နန်းလိုင်ခန်းကိုစစ်ထောက်လိုင်းရေးကရန်ကုန်လေစိတ်မှာဖမ်းဆီးတယ်ဆိုတဲ့သတင်းတွေဆိုရှယ်မီဒီယာတွေအပေါ်မှာအတော်လေးပြန့်နှံ့ခဲ့တာတွေ့ရပါတယ်စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူကတော့နန်းလိုင်ခန်းကိုဖမ်းဆီးထားခြင်းမရှိပါဘူးလို့ညင်းဆိုပါတယ်အေရဝတီသတင်းဌာနကတော့နန်းလိုင်ခန်းလေစိတ်တွင်ခိတ္တထိန်သိမ်းစစ်ဆေးခံရလို့ခေါင်းစဉ်ပြီးဖော်ပြထားတဲ့သတင်းမှာတော့ကမ္ဘောဇာလုပ်ငန်းစုပိုင်ရှင်ဦးအောင်ကိုဝင်းသမီးဖြစ်သူဒေါ်နန်းလိုင်ခန်းသည်ပြီးခဲ့သည့်မေလ10ရက်နေ့၌အချိန်နှစ်နာရီကျော်ကြာဖမ်းဆီးစစ်ဆေးခြင်းခံခဲ့ရသည်လို့ရေးသားထားပါတယ်။အဲ့ဒီသတင်းမှာပဲဒေါ်နန်းလိုင်ခန်းကိုရန်ကုန်လေစိတ်မှာစစ်ဖက်ရေးရာလုံခြုံရေးအဖွဲ့စရဖကဗိုလ်မှူးချုပ်မြတ်လင်းကခေါ်ယူမေးမြန်းစစ်ဆေးခဲ့တာဖြစ်ကြောင်းလည်းဖော်ပြထားပါတယ်
။အခုဖြစ်ရမတိုင်မီကလည်းစစ်ကောင်စီအနေနဲ့ထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေဖြစ်ကြတဲ့ဈေးကဘာဦးခင်ရွှေတို့တားဖားနဲ့ဧရန်ဦးချစ်ခိုင်တို့တားဖားတွေကိုလည်းဖမ်းဆီးထိန်းသိမ်းတာတွေလုပ်ခဲ့ပါတယ်။ဒီလိုဖမ်းဆီးမှုတွေကြောင့်မြန်မာပြည်ကစီးပွားရေးလုပ်ငန်းရှင်ကြီးတွေဟာအကြောင်းရှာဖမ်းဆီးမှာကိုစိုးရိမ်ထိန်းလန့်နေကြရပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဆက်ဆံရေးအစဉ်ပြေအောင်စ조사နေကြရတယ်လို့ RFA ရဲ့သတင်းဆောင်မတစ်ပုဒ်ဖြစ်တဲ့ထိတ်တန်းလုပ်ငန်းရှင်ကြီးတွေကိုဖမ်းဆီးမှုစစ်ကောင်စီဝေဖန်ခံနေရဆိုတဲ့သတင်းဆောင်မမှာရေးသားဖော်ပြထားပါတယ်အဲ့ဒီဆောင်းမတဲ့မှာပဲ2022ခုနှစ်ဖေဖော်ဝါရီလ1ရက်နောက်ပိုင်းကမ္ဘောဇာဗန်ဥက္ကဋ္ဌဦးအောင်ကိုဝင်းကလွှဲရင်တိုင်းပြည်ရဲ့ထိတ်တန်းလုပ်ငန်းရှင်အားလုံးနီးပါးရန်ကုန်စစ်ဖက်ရေးရာလုံခြုံရေးအဖွဲ့ရဲ့ခေါ်ယူစစ်ဆေးတာကိုခံခဲ့ရတယ်လို့ဖော်ပြထားပါတယ်။ဆောင်းမရဲ့ညီကုန်းမှာတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဝရုံးသုံးကဖြစ်လာတဲ့ဗန်ပြက်တနာဆိုးရွားတဲ့လျှက်စစ်မီးဖြတ်တောက်မှုတရားဥပဒေကင်းမဲ့မှုနဲ့စီးပွားရေးလုပ်ငန်းကြီးတွေအပေါ်နှီးမြှို့မြှို့နဲ့ကန့်သက်ထိန်းချုပ်မှုတွေကြောင့်တိုင်းပြည်ဟာအထွေထွေအကျက်အတဲကိုရင်ဆိုင်နေရပြီးလူတိုင်းမလုံခြုံမှုနဲ့စိုးရိမ်ပူပန်မှုတွေကိုခံစားနေရတယ်လို့စီးပွားရေးလုပ်ငန်းရှင်တအူးရဲ့မှတ်ချက်ကိုဖော်ပြထားပါတယ
်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာစီးပွားရေးလုပ်ငန်းအများစုဟာပုံမှန်ပြန်မလည်ပတ်နိုင်ကြသေးပါဘူး။နိုင်ငံခြားကလာရောက်ရင်းနှီးမြှုပ်နှံတဲ့စီးပွားရေးကုမ္ပဏီကြီးတွေလည်းပြန်လည်ထွက်ခွာနေကြပါတယ်။အခုလက်တလောမှာကိုကပ်ပလီပင်လယ်ပြင်မှာရှိတဲ့ရဲကွန်ကန်းလွန်ရေနံနဲ့တဘာဝတန်းငွေစီမံကိန်းမှာယင်းဤမြုံနှံထားတဲ့မလေးရှားကပက်ထရိုနပ်စ်ထိုင်းက PTTEP နဲ့ဂျပန်က NUS ကုမ္ပဏီတွေအားလုံးစီမံကိန်းကနေအပြေးပိုင်ထွက်ခွာကြမယ်ဆိုတဲ့သတင်းကိုမေလ2ရက်နေ့ကထုတ်ပြန်ခဲ့တာတွေ့ရပါတယ်။ဒီလိုအခြေအနေမှာဘိုးပိုင်ရဲ့အမိန့်ကြော်ညာစာအမှတ်စနစ်မြင့်ဆောင်2022အရစီးပွားရေးလုပ်ငန်းတွေရဲ့ဒေါ်လာဝင်ငွေကိုထိန်းချုပ်ပြီးအမေရိကန်ဒေါ်လာကို1850ကျပ်သတ်မှတ်ကမြန်မာကျပ်ငွေနဲ့မလဲမနေရလဲခိုင်းတာကြောင့်ပို့ကုန်သွင်းကုန်လုပ်ငန်းတွေလုံရကန်ရပိုခက်ခဲလာတာတွေ့ကြုံနေရပါတယ်။ဒီအကျိုးဆက်ဟာတကြံပြီးကာလ AB နှောင်းပိုင်းမှာလောင်စာဆီပြက်လက်တာနဲ့ကြုံတွေ့ခဲ့ရပါတယ်။ဒီလိုအခက်အခဲတွေကြုံတွေ့နေရချိန်မှာပဲလွန်ခဲ့တဲ့3နှစ်ကျော်ကပို့ကုန်စီးရင်လက်ကြံကိုအကြောင်းပြကကုမ္ပဏီ158ခုနဲ့ဒါရိုက်တာအဖွဲ့ဝင်440ဦးကိုနာမည်ပြည့်စည်ရင်ထည့်သွင်းလိုက်တယ်လို့ စစ်ကောင်စီရဲ့ဗဟိုဘဏ်ကမေလ10ရက်နေ့ကထုတ်ပြန်ကြေညာလိုက်တဲ့အကြောင်းကိုမြန်မာနိုင်ငံသတင်းဌာနကဖော်ပြထားပါတယ်။ကုမ္ပဏီတွေအနေနဲ့ပို့ကုန်ရောင်းရငွေတွေကိုတင်ပေါ်တင်ပြီး3လအတွင်းမှာတက်ဆိုင်ရာဘဏ်စည်းရင်းမှာနိုင်ငံသားငွေအဝင်မပြလို့အခုလိုနမ်မီးဘီယစီးရင်သွင်းအရေးယူတာလို့သိရပါတယ်
။လက်တလောအချိန်တွေမှာစီးပွားရေးလုပ်ငန်းကြီးတွေလုပ်ငန်းရှင်ကြီးတွေအခက်အခဲအကျက်အဲတွေနဲ့ရင်ဆိုင်နေရတယ်လို့ပဲအခြေခံလူဒန်းစားအလုပ်သမားလူဒန်းစားတွေဟာလည်းစားဝတ်နေရေးအတွက်ပိုမိုခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်နေကြရပါတယ်။အထူးသဖြင့်အလုပ်ကင်ရှားပါလာပြီးစားတောက်ကုန်ဈေးနှုန်းတွေဇက်တိုက်တက်နေတဲ့ဒဏ်ကိုခံစားနေကြရပါတယ်။လက်ရှိကုန်စည်နှုံးတွေရဲ့အခြေအနေကိုရန်ကုန်မြို့အရှိတကုံမြို့နယ်မှာနေထိုင်သူတအုပ်ကအခုလိုပြောပါတယ်
။ခုလက်ရှိမှာလောက်ကန်နေရရှာဘူးဝင်ဝင်ရမတိုးဘူးမယ်။ကုန်စည်နှုံးတွေကဇက်တိုက်တက်နေတယ်။ဟောတားတပိတာကို12000၊ကျက်သားရင်ပုံတစ်ချမ်းကို2000၊ပေါင်တစ်ချမ်းဆိုရင် 1500 ၊တဲမြစ်တတွဲကို800၊တပိတာကျက်သားတစ်ကောင်ဆို9000၊မဲသားတပိတာဆို1000ခွဲ၊မကျင်းတပိတာ1000ပဲဒီစစ်စစ်ဆိုလို့ရှိရင်တပိတာ10000စောင်းစီတပိတာဆို9000ဈေးတည်ရှိစံဆိုလို့ရှိရင်လည်းရွှေဘောပေါ်စံမှုရှယ်တပီဆိုလို့ရှိရင် 2800 ခွန်လီမစံတပီ2000ကျပ်ဖြစ်နေပါလေကျွန်တော်ကအရင်ကဂျာနယ်တစ်ခုမှအလုပ်လုပ်ပါတယ်ဒီအနာသိမ့်ပြီးတဲ့နောက်ပိုင်းတော့ဂျာနယ်တိုက်ကလည်းပိတ်လိုက်ရတယ်အလုပ်မရှိပြန်ဘူးခုအညာပြန်မိဘလဲရပြန်လုပ်ဖို့ကလည်းတိကျတဲ့အတိုင်းပဲရွာတွေကမီးရှို့ခံနေရတယ်။လုံဆုံမှုမရှိဘူး။အတက်အန်နယ်ပါရှိနေတော့လောလောဆယ်တော့ရွာကိုလည်းမပြန်ရဲဘူး
။နိုင်ငံခြားကုမ္ပဏီကြီးတွေပြန်လဲထွက်ခွာတာအလုပ်ကိုင်အများဆုံးဖန်တီးပေးတဲ့အထည်ချုပ်လုပ်ငန်းတွေဟာအလုပ်သမားတွေချော့ချစက်ရုံတွေပိတ်သိမ်းကြတဲ့အတွက်အလုပ်လက်မဲ့တွေတိုးပွားလာနေပါတယ်။ကျေးလက်ဒေသတွေမှာလည်းအေဂျင့်တည်ငြိမ်မှုမရှိတာစိုက်ပျိုးရေးလုပ်ငန်းတွင်းအားစုဈေးတွေကြီးမြင့်လာတာတွေကြောင့်လုပ်ငန်းလုပ်ကင်မှုခက်ခဲလာနေကြပါတယ်။ပြည်တွင်းမှာလည်းစစ်ပေးဆောင်အရေးအတွက်ဟာကိုသိန်းဝန်းကျင်ရှိပြီလို့ဆိုပါတယ်။ဒါကြောင့်မို့လက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအကျပ်အတဲကိုစောလင်စွာမဖြေရှင်းနိုင်ရင်မြန်မာနိုင်ငံပြိုလဲသွားနိုင်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ်ရှဲဘာရှလက်ကဒီနှစ်စံပိုင်းကလေးကစိုးရင်တကြီးသတိပေးခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာအငတ်ဘေးပြဿနာနဲ့ဆင်းရဲမွေးတည်မှုဒဏ်ကိုနိုင်ငံလူ့ရည်ရဲ့တဝက်ကျော်ခံစားရနိုင်တယ်လို့ကုလသမဂ္ဂရဲ့အစည်းအဝေးခန်းစာတွေကလည်းသတိပေးထားပါတယ်။ဒီလိုအခြေအနေတွေကြောင့်မြန်မာနိုင်ငံရဲ့ပြဿနာဟာပြည်တွင်းရေးကိုကျော်လွန်ပြီးဒေသတွင်းပြဿနာစီဥတည်နေပြီလို့ဆိုရမှာဖြစ်ကြောင်းပါခင်ဗျာ
။ကြည်သွေးနိုင်တင်ဆက်နေတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ပါရှင်။အခုဆက်လက်ပြီးတော့မတ်အေးသနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပ
ါ။ဒေနဲ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်။VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ
်။ကျော်နိုင်ဆိုတဲ့သောရရှင်ရဲ့စာကိုအရင်ဦးဆုံးဖော်ပြပေးချင်ပါတယ်။မင်္ဂလာပါ။ VOE ကိုစာတစ်ခါမှမပို့ဘူးလို့ Messenger ကနေပို့ပေးကြည့်တာရောက်ပါလားမရောက်ဘူးလားအကြောင်းပြန်ပါတဲ့။VOE အဖွဲ့သားတွေအားလုံးစိတ်ချမ်းသာကိုယ်ကျန်းမာခြင်းလူရာဆန္ဒအမြဲဆုံးပြည့်ဝပါစေလို့ဆုတောင်းရင်းနဲ့နေ့စဉ်ထာဝရအားပေးလျက်ပါဆိုပြီးတော့ကိုကျော်နိုင်စာရေးလာပါတယ်ရှင်။ဟုတ်ကဲ့ကိုကျော်နိုင်ရေးစာရောက်ပါတယ်။အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ဘေးကင်းရှင်လန်းပါစေလို့လည်းဆုတောင်းပေးချင်ပါတယ်။ရွှေညောင်သားလေးဆိုတဲ့ရင်းနေကြတော်ရရှင်ဒီတစ်ခါလဲစာရေးပြန်လာပါတယ်။အားပေးနေကြပါတယ်ဟုတ်ကဲ့သိပါတယ်ဒီတော်ရရှင်က
VOA ကျွန်တော်ကအားပေးနေကြပါရေဒီယိုခေတ်ကလေးကဆိုပါတော့ကျွန်တော်အခုထိမှတ်မိနေပါသေးတယ်2004ခုနှစ်တည်းကရွှေပြောင်းလူသားဘဝနဲ့ထိုင်းကိုရောက်ပါတယ်ကျွန်တော်အလုတ်စလုပ်တဲ့အိမ်ကထိုင်းရဲမှုအိမ်မှာပါနွားចောင်းသားအလုတ်ပါ တင်းရဲ့ရဲမှုကကျွန်တော်ကိုရေဒီယိုတလုံးဝယ်ပေးပါတယ်မြန်မာလိုင်းဆိုတော့ VOA တလိုင်းပဲရတယ်လေအဲ့ဒီတည်းကကျွန်တော်သဘောလဲကျဗဟုသုတလည်းရတဲ့ VOA ကိုနားထောင်ပြစ်လာတာပါအခုကျွန်တော်အသက်60ရှိပါပြီနေဝင်းအာနာသိန်းနဲ့1962ခုဖွားပါနောက်ပြီး1988ခုတန်းရွှေအာနာသိန်းတော့လဲညဘက် VOA နားထောင်ရင်ခိုးပြီးတော့တိတ်တိတ်လေးနားထောင်ခဲ့ရပါတယ်အခုမြန်မာပြည်မှာတန်းရွှေထက်သာတဲ့မင်းအွန်လိုင်းခေရောက်ပြန်ပြီ VOA ရေ
โอเคပါ1962ခုနှစ်မှာဘွေးဖွားတဲ့တော်ရရှင်1988အာနာသိန်းကာလကောနားထောင်ခဲ့ပြီးအခုနောက်တစ်ခါအာနာသိန်းနဲ့ခင်မှာပါရေဒီယိုလေးနားထောင်ရပြန်ပါပြီဆိုပြီးတော့စာရေးပြောလာတာဖြစ်ပါတယ်မင်္ဂလာပါ VOA ကျွန်တော်ကတော့ချင်းပြည်နယ်ပလဝကရခိုင်မျိုးသားတယောက်ပါဆိုပြီးတော့ရေးလာတဲ့ပလဝလူငယ်တော်ရရှင်ရဲ့စာကိုလည်းဖော်ပြပေးကြပါတယ်เนาะ
VOA ကအကိုအမများအားလုံးကျမ်းမာချမ်းသာပြီးကောင်းသောလူရင်းဆန္ဒအဝဝပြည့်စုံကြပါစေကျွန်တော် VOA ကိုနားဆင်တာ2003ခုနှစ်ကတည်းကအခုဆိုရင်19နှစ်ရှိပါပြီ VOA ကိုတခါမှစာမရေးဘူးပါဘူးအခုပြောစရာအကြံပေးစရာရှိလို့ရေးလိုက်တာပါအကြံပေးချင်တာကတော့ VOA ဟာမြန်မာအတန်ဖြစ်တဲ့အတွက်ကြောင့်နေဆွဲကျင်ညာတဲ့အခါမြန်မာနေဆွဲကိုထည့်ပေးစေချင်ပါတယ်ဥပမာ2022ခုနှစ်ဇန်နဝါရီ6ရက်ဆိုရင်1383ခုပြာတိုလာဆန်း5ရက်အဲ့ဒီလိုပုံစံမျိုးထည့်ပေးစေချင်ပါတယ်အရင်တုန်းကကျင်ညာတဲ့မအေးသနာကျော်ရဲ့စကားပြောကြအောင်လူငယ်ကဏ္ဍကိုကြိုက်ပါတယ်အခုတော့အဲ့ဒီအစီအစဉ်မလွှင့်တာကြာပါပြီနောက်ပြီးတော့မန်းညွညွလေးရဲ့မတူတာလေးတွေကိုလည်းသဘောကျပါတယ်အရင်တုန်းကလွှင့်ပါတယ်အခုတော့မလွှင့်တော့ပါဘူးနောက်ဦးအောင်ခင်တဲ့ဦးကျော်ဆန်သာတို့ရဲ့ဆွေးနွေးခန်းတွေကိုတအားကြိုက်ပါတယ်နောက်ပြီးတော့တခုပြောချင်တာကတော့အရင်တုန်းကဆိုရင်အမေရိကန်ဆိုရအာဘော်ကိုကျင်ညာတဲ့အခါကျင်ညာပြီးရင်အခုကြားသိရတာကတော့အမေရိကန်ဆိုရအာဘော်ဖြစ်ပြီးVOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်တယ်ဆိုပြီးတော့ပြောပါတယ်အဲ့ဒီလိုမျိုးပြန်ပြောစေချင်ပါတယ်နောက်ခါတိုင်းဆိုရင်တနင်္ဂနွေနေ့ည9နာရီမှာမြမပီကပေးစာများအစီအစဉ်ပြီးပြီးချင်းတချင်းတစ်ပုတ်လွှင့်ပေးပါတယ်အခုအဲ့ဒီတချင်းလည်းမကြားရတာကြားပါပြီအဲ့ဒါကြောင့်ဒီတစ်ပတ်တချင်းတစ်ပုတ်လွှင့်ပေးစေလိုပါတယ်မြမပီသူပြည်သားအားလုံးအတွက်ထူးဝိန်တင်ရဲ့ Cherry စုံတဲ့ညကိုလွှင့်ပေးစေလိုပါတယ် VOA ကအကိုအမတွေအားလုံးနေကောင်းကျန်းမာကြပါစေ
ဟုတ်ကဲ့ပါဒီပလဝကလူငယ်တော်ရရှင်အခုလိုမျိုးစားပြည့်ပြည့်စုံစုံရေးပြီးတော့အကြံပြုလာတဲ့အတွက်ကျေးဇူးတင်ပါတယ်အစီအစဉ်တွေကိုစုံစုံလင်းလင်းနားဆင်ပြီးတော့တခြားအကြံပြုစာရေးပြောလာတာသူ့ရဲ့စာကိုဖတ်ကြည့်တာနဲ့သိတာပါတယ်နော်ရက်ဆွဲကိစ္စဒီရက်ဆွဲကတော့ဒီတော်ရရှင်ပြောတာသဘောပေါက်ပါတယ်မြန်မာရက်ဆွဲအင်္ဂလိပ်ရက်ဆွဲနှစ်မျိုးကြီးညာပေးတာနောက်ပိုင်းတော့အခါကြီးရဲ့ကြီးတွေကလွဲလို့ပြောကြတာတိတ်ပြီးတော့မကြပါဘူး။ဒါကလည်းကျမတို့အစီအစဉ်တင်ဆက်သူတဦးတယောက်ချင်းစီရဲ့ပြောတဲ့တဲ့ရေးတဲ့ပုံနဲ့ဆိုင်ပါလေ။နောက်ပြီးတော့သတင်းတွေကိုမြန်မြန်ပြောပြဖို့ရှိနေတော့နှုတ်ခွန်းဆက်အပိုင်းကိုအရှိကြီးမပြောတော့တာလည်းပါပါမယ်နော်။ဒါပေမဲ့ပြောလိုက်ပါမယ်။ American အစိုးရအာဘော်ကတော့အဲ့ဒီအာဘော်ပြောပြပြီးချင်းနောက်မှာပဲ။ဒါ American အစိုးရရဲ့အာဘော်ပဲဆိုတာကိုပြောပါလေ။အရင်တော့ကပြောသလိုခုလည်းပြောနေသေးပါ။သတိထားပြီးတော့နားထောင်ကြည့်ပါနော်။ပြီးတော့ဒီတော်ရရှင်တောင်းလာတဲ့တချင်းကျမတီးတောင်းတဲ့တခြားသူတွေကိုလည်းပြောပြဖို့ပါတယ်ရှင်ကျမတို့အစီအစဉ်ထုတ်လွှင့်တဲ့နေရာမှာအစီအစဉ်တစ်တည်းလည်းတင်ဆက်ပေးနေပြီးတော့အချိန်ကလည်းကျက်သွားလို့တချင်းလေးတွေလွှင့်ပေးတာရက်ထားရတာဖြစ်ပါတယ်ဒါကြောင့်မှတချင်းတစ်ပုတ်ဆိုရင်သတင်းတစ်ပုတ်နီးပါအချိန်ယူပါလေအဲကြောင့်မလို့အဲ့ဒီနေရာမှာသတင်းတွေကတုတ္တအစီအစဉ်တင်ဆက်ပေးနေပါတယ်နားထောင်ကြည့်ပါအောင်ရှင်အစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့ဒီအစီအစဉ်တွေကိုနားဆင်ပြီးတော့ဒီအစီအစဉ်တွေနဲ့ပတ်သက်တဲ့ဒီသူတို့ရဲ့ဒီမြန်ယူဆချက်လေးတွေကိုရေးလာတဲ့တော်ရရှင်တွေရဲ့စာလေးတစ်စောင်နှစ်စောင်ကိုလည်းပြောပြပေးကြပါတယ်။ကျမတို့ဆီကနေပြီးတော့ဆစ်ရဇဝဲမှုလူမျိုးတုံးတက်ဖြတ်မှုနဲ့လူသားမျိုးနွယ်တူပေါ်ကျူးလွန်တဲ့ပြစ်မှုတွေဘလို့အတိတ်ပဲဖွင့်ဆိုချက်ရှိတယ်လဲဆိုတာပုံပြရုပ်တံတင်ဆက်ပေးပါရနော်။ဒီဟာနဲ့ပတ်သက်ပြီးတော့ရေးလာတဲ့တော်ရရှင်မိမိက ICC, ICJ, UN ဆိုတာစကားထဲမှာထည့်ပြောရတာလောက်ပဲလို့ထင်တယ်တဲ့တကယ်လက်တွေ့မှာကဩစာအာဏာပါဝါရှိရဲ့အဖွဲ့အစည်းမဟုတ်ဘူးလို့ယူဆပါတယ်လက်တွေ့မှာဆိုရှုတ်ချတာရဲ့တဝင်လွာပြေးပို့တာရဲ့အဲ့ဒီအဖွဲ့ရဲ့အဲ့ထက်မပို့ပါဘူးဆိုပြီးတော့သူကသူ့ရဲ့ထင်မြင်ယူဆချက်ဒီနိုင်ငံတကာရာဇဝတ်မှုတရားရုံးတို့ကုလသမဂ္ဂတို့နဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်လိုကီဆိုတဲ့သရရှင်ကတော့ကျမတို့ဒီတဲမရေးအစီအစဉ်မှာဟင်းသင်းရရွက်ဒီပို့တော့စားပေးဖို့တင်တဲ့အကြောင်းတင်ဆက်ပေးခဲ့တာနဲ့ပတ်သက်ပြီးတော့သူကတော့မြန်မာနိုင်ငံမှာဟင်းရွက်တွေလက်ဆောင်လို့ထားနိုင်မှုကခက်ပါရဲ့တဲ့ပူအိုက်တဲ့အတွက်ဟင်းရွက်တွေညှိုးကုန်ပါတယ်တသက်လွတ်တွေစားကောက်အောင်လုပ်ရတာလည်းခက်တော့ချက်လွယ်တဲ့အသားတွေပဲစားကျင်ကြတယ်ဆိုပြီးတော့သူကဒီမြန်မာနိုင်ငံမှာကြုံနေရတဲ့အခြေအနေကိုဒီအစီအစဉ်ကိုနားဆင်ပြီးတော့ပြန်ပြီးရေးလာပါတယ် အခုဆက်ပြီးတော့ရင်ဖွင့်စာရေးလာတဲ့တော်ရရှင်ရဲ့စာတွေကိုလည်းဖော်ပြပေးကြပါရစေ။စာများကိုမပယ်ပါနဲ့ကချင်ပြည်နယ်ဗမော်မြို့ကပြည်သူတို့ပါအကောင့်တူမဟုတ်ပါဘူးဆိုပြီးတော့ရေးလာတဲ့တော်ရရှင်ကတော့ပြည်သူလူထုတွေကြုံတွေ့နေရတဲ့အခက်အခဲဖြစ်ပါတယ်ဆိုပြီးတော့ဒီစီရေးပဋိပက္ခကြားကြုံနေရတဲ့ပြည်သူတွေရဲ့အခက်အခဲကိုရေးပြလာပါတယ်
။မင်္ဂလာပါ VOE ကျွန်တော်ကငယ်တုန်းကရေဂျူနဲ့နားထောင်ခဲ့ရသူပါ။အခုတော့ခေတ်အရ Facebook ကနေကြည့်ပြီးတော့နားထောင်နေရပါပြီ။စာကခုမှရေးဘူးပေမဲ့အားလုံးသိအောင်လို့ဖတ်ပြစီချင်ပါတယ်။အခုကြုံနေရတဲ့တနင်္ဂနွေခက်ခဲတွေကြားထဲမှာပြည်သူတွေပို့ပြီးတော့ခက်ခဲလာကြတဲ့အကြောင်းရင်းပါ။ခုကြုံနေရတဲ့အောက်ခြေလူရန်းစားတွေရဲ့စာဝင်နေရေးအတွက်စိတ်မကောင်းဖြစ်မိလို့ပါကိုယ်တိုင်အလုပ်လက်မဲ့ဖြစ်နေသူမလို့အားလုံးကိုလည်းကိုကျင်းစားပါရယ်စစ်တပ်နဲ့ NUG တို့ပြောတဲ့ပြည်သူလူထုဆိုတာဘယ်သူကိုပြောရလဲလို့လည်းသိချင်မိပါရယ်ကျွန်တော်တို့ကိုအနာဂတ်ပြောင်းအောင်လုပ်ခဲ့တဲ့အတွက်စစ်သားမြင်နိုင်မုန်းပါရယ်အခုလိုကြက်တဲတဲ့ချိန် PDF ကပါချင်းချောက်တန်တွေကြားလာတော့ PDF တွေကိုပါစိတ်မနာပါရစေနဲ့လို့ပြောပါရစေကျွန်တော်တို့စားဖို့ရုန်းကန်နေရတာတခါလေကျမကြီးပါဖောက်လာခြင်းစေးဖို့တော့မှမရှိပါဘူး
အများပြည်သူစားဝတ်နေရေးခက်ခဲတဲ့အခြေအနေကိုရင်ဖွင့်ရေးသားလာတဲ့သောရရှင်ဖြစ်ပါလိမ့်ရှင်။ရွေးကိုရေးလာတဲ့သောရရှင်ရဲ့စာတွေကိုဒီတစ်ပတ်တော့ဒီမှာနေရက်ချင်ပါတယ်နော်။အားလုံးအတွက်ပုံမကောင်းမှုအဆင်ပြေတဲ့တရင်ပတ်တစ်ပတ်စားနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင
်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်အတွေ့အကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်ရေးမြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်ရေးမြန်မာပိုင်းသရရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်း၊ရှင်လန်းချမ်းမြေကြပါစေရှင ်။ဒါကတော့မအေးတန်တာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာကဏ္ဍပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်အခုကျမတို့ဒီညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းဒိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဆက်လက်ထုတ်လွှင့်မယ့်သတင်းတွေတဲကတူတာအစီအစဉ်မှာတော့ Sweden, Norway, Denmark, Finland နဲ့Iceland စတဲ့၅နိုင်ငံပါဝင်တဲ့ Nordic အဖွဲ့အစည်းအကြောင်းကိုမတ်ညိုညိုလင်းကပြောပြမှာပါရှင
် Nordic နိုင်ငံများဆိုတာကတော့ဥရောပမြောက်ဖက်ဆွန်းဒေသမှာရှိတဲ့နိုင်ငံတွေကိုခေါ်ဆိုတာပါအဲ့ဒီနိုင်ငံတွေကတော့ Denmark, Norway, Sweden,Finland, Iceland နဲ့ဒိန်းမတ်နိုင်ငံရဲ့အစိတ်အပိုင်းတွေဖြစ်ပြီးကိုပိုင်အုပ်ချုပ်ခွင့်ရ Faroe Islands, Greenland တို့အပြင် Finland နဲ့ Sweden နိုင်ငံတွေကြားမှာကျွန်းပေါင်း 6,900 ကျွန်းနဲ့ဖွဲ့စည်းထားတဲ့ Åland Islands တို့ဖြစ်ပါတယ်။ Nordic နိုင်ငံတွေအားလုံးရဲ့လူဦးရေက 2019ခုနှစ်ရဲ့စီးရင်စရာတွေအရတော့28တန်းကျော်ရှိပါတယ်။စုစုပေါင်း area အခြေဝင်းကစတူရမ်မိုင်ပေါင်း3,400,000ကျော်ရှိပါတယ်။နော်ဒင်နိုင်ငံတွေထဲမှာဆွီဒင်နိုင်ငံကလူဦးရေ10,300,000ကျော်ရှိပြီးလူဦးရေအများဆုံးနိုင်ငံဖြစ်ပါတယ်။area အကျယ်အဝန်းအကြီးမားဆုံးနိုင်ငံကလည်းဆွီဒင်နိုင်ငံပဲဖြစ်ပြီးစတူရန်ကီလိုမီတာပေါင်း 4,400,000 ကျော်ရှိပါတယ်။နော်ဒင်နိုင်ငံတွေရဲ့အဓိကဘာသာစကားတွေကတော့ Danish, Finnish, Icelandic, Norwegian နဲ့ Swedish တို့ဖြစ်ကြပါတယ်။နော်ဒင်နိုင်ငံတွေကနိုင်ငံသားတွေရဲ့ဖြန်းများတဦးချင်းဝင်ငွေကိုကြည့်မယ်ဆိုရင်တစ်နှစ်ကို American Dollar 5,800 ရှိပါတယ်။နော်ဒင်နိုင်ငံတွေထဲမှာဒိမတ်Finland, Sweden နိုင်ငံတွေဟာဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေဖြစ်ပါတယ်။ Norway, Denmark, Iceland နိုင်ငံတွေကတော့မြောက် Atlantic စာကျူးအဖွဲ့ NATO အဖွဲ့ဝင်နိုင်ငံတွေဖြစ်ကြပါတယ်။အဲ့ဒီနိုင်ငံတွေတဲက Finland နိုင်ငံဟာကမ္ဘာပေါ်မှာနိုင်ငံသားတွေအတွက်ပျော်ရွှင်ပွဲရအကောင်းဆုံးနိုင်ငံဖြစ်လက်တလောကုလသမဂ္ဂထုတ်ပြန်ချက်မှာပါရှိခဲ့ပါတယ်။တနည်းတစ်ချိန်ပြုလုပ်တဲ့အဲ့ဒီစစ်တမ်းမှာဒါဟာဆိုရင်လေးချိန်စစ်တိုက်ပျော်ရွှင်စရာအကောင်းဆုံးနိုင်ငံအဖြစ်ရှိနေတာပါ။နော်ဒစ်နိုင်ငံတွေပူးပေါင်းဆောင်ရွက်မှုတွေပြုလုပ်နိုင်ဖို့အတွက်နော်ဒစ်ကောင်စီနဲ့ Nordic Council of Ministers ဆိုတာကိုဖွဲ့စည်းထားပါတယ်။နော်ဒစ်ကောင်စီကိုဒိန်းမတ်၊ Finland, Iceland, Norway, Sweden, Faroe Island, Greenland, Åland Island စတဲ့ Nordic နိုင်ငံတွေရဲ့ကိုယ်စားလှယ်89ဦးနဲ့ဒုတိယကမ္ဘာစစ်ကြီးအပြီးကာလတွေဖြစ်တဲ့1952ခုနှစ်မှာဖွဲ့စည်းခဲ့တာပါပထမဆုံးစတင်ဖွဲ့စည်းချိန်မှာဒိန်းမတ်အိုက်စ်လန်နော်ဝေနဲ့ဆွီဒင်လေးနိုင်ငံပါဝင်ခဲ့ပြီး၃နှစ်အကြာ1955ခုနှစ်မှာတော့ဖင်လန်နိုင်ငံပါဝင်ခဲ့ပါတယ်1990ခုနှစ်မှာ Faroe Islands နဲ့ Åland Islands 1984ခုနှစ်မှာ Greenland တို့အဖွဲ့ဝင်အဖြစ်ပါဝင်ခဲ့ကြပါတယ်နော်ဒစ်ကောင်စီရဲ့ကိုယ်စားလှယ်89ဦးဟာနော်ဝေး၊ဆွီဒင်၊ဒိန်းမတ်၊ဖင်လန်နိုင်ငံတွေကအယောက်20စီနဲ့အိုင်စ်လန်က9ဦးလို့ဖြစ်ကြပါဗျ။အဲ့ဒီအထဲမှာဒိန်းမတ်နိုင်ငံကိုယ်စားလှယ်2ဦးစီကဖာရိုးအိုင်လန်စ်နဲ့ဂရင်းလန်ကိုကိုယ်စားပြုရပြီးဖင်လန်နိုင်ငံကိုယ်စားလှယ်2ဦးကတော့အလန်အိုင်လန်စ်ကိုကိုယ်စားပြုပေးရပါတယ်။အဲ့ဒီလိုနိုင်ငံကိုယ်စားပြုအဖွဲ့ဝင်တွေဟာမိမိတို့သက်ဆိုင်ရာနိုင်ငံရဲ့ပါလီမန်အမတ်တွေဖြစ်ကြရပါတယ်။အဲ့ဒီနိုင်ငံတွေဟာလူအခွင့်အရေးနဲ့ပတ်သက်လို့အပြည့်အဝအလေးထားတဲ့နိုင်ငံတွေဖြစ်ကြပြီးအလုပ်သမားသက်မက်ကတွေအားကောင်းတဲ့နိုင်ငံတွေလည်းဖြစ်ပါတယ်။နော်ဒစ်နိုင်ငံတွေဟာမြမအရေးနဲ့ပတ်သက်လာပြီးဆိုရင်လည်းအမြဲတမ်းတက်တက်ကြွကြွရှေ့တန်းကဆောင်ရွက်ပေးနေတဲ့နိုင်ငံတွေလည်းဖြစ်ပါလို့ရှိ
။မညညလင်းတင်ဆက်တဲ့သတင်းတွေကတူတာအစီအစဉ်မှာအခုဆက်လက်ပြီးတော့ကဘာတလွားထူးခြားစံပြသတင်းတွေကိုကိုငင်းချက်နဲ့မက်ခင်ဖြူထွေးတို့ကပြောပြမှာပါရှင်။
အရေးပေါ်ကဲဆဲရေးတွေမှာရှေးဥတုနာပြူစုကိုဗြိတိန်နိုင်ငံမှာမိုးပြံဝစ်စုံတစ်ခုကိုစမ်းသပ်ပြန်တန်းခဲ့ပါတယ် Gravity Industries ကုမ္ပဏီကထုတ်လုပ်တဲ့ဒီမိုးပြံဂျက်ဝစ်စုံကို 3D ပရင်တာနဲ့ထုတ်လုပ်ထားတာဖြစ်ပြီးတော့ကြောဘက်မှာဂျက်အင်ဂျင်တစ်လုံးနဲ့လက်နှစ်ဖက်အတွက်ဂျက်အင်ဂျင်အပင်းနှလုံးတပ်ဆင်ထားပါတယ်အမြန်နှုန်းတစ်နာရီမိုင်80အထိပြန်တန်းနိုင်ပြီးတော့အမြင့်ပေ12,000အထိဒီပညာအရပြန်နိုင်ပါတယ်ဒါပေမဲ့လည်းအခုစမ်းသပ်မှုမှာတော့ဘေးကင်းလုံခြုံဖို့အတွက်ခဏနေကပဲပြန်တန်းခဲ့တာပါအရေးပေါ်ကယ်ဆယ်ရေးအတွက်ရဟတ်ရင်နဲ့စေဝန်ထမ်းတွေကိုတည်ယူပြန်တန်းရမယ်ဇယိတ်နဲ့နှိုင်းရှင်မယ်ဆိုရင်အခုလိုမိုးပြန်ချက်ကဇယိတ်တက်တာပြီးညံဆန်တယ်လို့ဒီချက်ကိုတီထွင်ခဲ့တဲ့ Richard Browning ကပြောပါတယ
်အာဂျင်တီးနားနိုင်ငံဘွနက်စိုင်းရစ်မြို့တော်နားမှာကမ္ဘာအကြီးဆုံးမီလန်နီစ်အသားပြကျော်ကြီးတစ်ချက်ကိုခံနီးခဲ့ကြပါတယ်ဒီမီလန်နီစ်အသားပြကျော်ဟာအမဲသားကိုမုန်နှစ်ကက်ကြော်ထားတာဖြစ်ပြီးတော့အာဂျင်တီးနားနိုင်ငံမှာလူကြိုက်များတဲ့အစားအစာတစ်မျိုးဖြစ်ပါတယ်။ဒီအသားပြကြီးဟာပေါင်2000ကျော်လေးပြီးတော့3မီတာအကျယ်ရှိသလိုအထူကတော့3စင်တီမီတာလောက်ရှိတာကြောင့်ကမ္ဘာအကြီးဆုံးမှတ်တမ်းဝင်သွားပါတယ်လို့ဒီအသားပြကိုဖန်တီးခဲ့တဲ့လုပ်ငန်းမန်နေဂျာကပြောပါတယ်။ Guinness ကမ္ဘာစံချိန်မှတ်တမ်းကအတိအမှတ်ပြုလက်မှတ်ရဖို့လဲဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့သူကပြောပါတယ်။အီတလီအစားအသောက်မီလန်နီစ်ကနေအခြေခံပြုလုပ်ထားတာဖြစ်ပြီးတော့အာဂျင်တီးနားနိုင်ငံမှာတော့အသားပြားကျော်ပေါ်မှာခရမ်းကျင်သီးအနှစ်နဲ့ cheese ကိုစမ်းထားတာလည်းဖြစ်ပါတယ်တောင်အမေရိကနိုင်ငံတွေမှာလူကြိုက်များတဲ့ဒီအစားအစာနဲ့ပတ်သက်ပြီးမေလ3ရက်နေ့ကိုမီလန်နီစ်နေ့အားလက်ရက်အဖြစ်သတ်မှတ်ပြီးပွဲတွေကျင်းပတာလည်းဖြစ်ပါတယ်ခင်ဗျာ
hey.
ီးခဲ့တဲ့သတင်းဘက်ကနေပေါ်နိုင်ငံကတောင်ကျပ်နှံပြတူဟာကမ္ဘာအမြင့်ဆုံးအရက်တောင်ထိပ်ကို26ကြိမ်တက်ရောက်နိုင်ခဲ့ပြီးမနစ်ကသူကိုယ်တိုင်တင်ထားတဲ့စံချိန်ကိုချိုးသွားနိုင်ခဲ့တယ်လို့နေပေါ်ဆူရတာဝန်ရှိသူတွေကပြောပါတယ်။အသက်52နှစ်အရွယ်ကာမီရီတာရှာပါဟာအမြင့်ပေ2900ကျော်မြင့်တဲ့အရက်တောင်ကိုတက်နေကြလမ်းကြောင်းဖြစ်တဲ့အရှိတောင်ဘက်ကနေတခြားလမ်းပြဆယ်ယောက်နဲ့အတူတက်ခဲ့တာပါ။ဒီလမ်းကြောင်းဟာ1953ခုနှစ်ကပထမဦးဆုံးတောင်ထိပ်ကိုတက်ရောက်နိုင်ခဲ့သူနယူးဇီလန်နိုင်ငံသားဆာအက်ဒမွတ်ဟယ်လရီနဲ့တန်ဇင်းနော်ဂေးတို့သုံးခဲ့တဲ့လမ်းကြောင်းဖြစ်ပြီးတော့ဒီကနေ့အထိလူအများသုံးတဲ့လမ်းကြောင်းလည်းဖြစ်ပါတယ်။မနစ်တုန်းကတော့နေပေါ်အစိုးရကတောင်တက်ခွင့်ပါမစ်408ခုထုတ်ပေးခဲ့ပြီးဒီနှစ်မှာတော့316ခုထုတ်ပေးထားပါတယ်။နေပေါ်နိုင်ငံဟာနိုင်ငံသားငွေရဖို့အတွက်နိုင်ငံသားတောင်တက်ခီးတွေတွေကိုမှီခိုနေရတာဖြစ်ပြီးလူတွေကြက်ညက်နေအောင်ပါမစ်တွေခွင့်ပြုတာနဲ့2019ခုနှစ်မှာတောင်တက်သမားအများအပြားသိဆုံးရတာတွေအတွက်လဲဝေဖန်ခံနေရတာပါ1953ခုနှစ်ကတည်းကဆိုရင်တော့အချိန်ပေါင်း1000ကျော်တောင်ထိပ်ကိုရောက်တဲ့သူတွေရှိနေပြီးလူပေါင်း311ယောက်သိဆုံးခဲ့ရပြီလို့ဟိမဝင်နာအချက်လက်တွေအရသိရပါတယ်ရှင
် American Pop အနုပညာရှင် Andy Warhol 1964ခုနှစ်ကဖန်တီးခဲ့တဲ့နာမည်ကြီး Marilyn Monroe ပကြီကားကို American Dollar 194တန်းနဲ့လေးလံဆွဲသွားပါတယ်
။ဒီဈေးနှုန်းဟာ American အနုပညာရှင်တစ်ယောက်ရဲ့အိုးသားပေါ်မှာဖန်တီးထားတဲ့ပကြီကားကိုလေးလံပွဲမှာစံချိန်တင်ပေးထားတဲ့ဈေးနှုန်းလည်းဖြစ်ပါတယ
်။ Short Sage Blue Marilyn လို့နာမည်ပေးထားတဲ့ဒီပကြီကားဟာတရုတ်ဆောင်မင်းသမီး Monroe 1962ခုနှစ်မှာတည်ဆုံသွားပြီးတဲ့နောက်ဖန်တီးခဲ့တဲ့ပုံတူပကြီကားတွေကတစ်ခုဖြစ်ပြီးတော့ဝါဟိုရဲ့လူသိများတဲ့ဖန်တီးမှုတွေကတခုဖြစ်ပါတယ
်ခရစ်စတီလေးလံပွဲမတိုင်ခင်ကခံမှန်းချက်တွေမှာတော့အမေရိကန်ဒေါ်လာတန်း200အထိရမယ်လို့ခံမှန်းခဲ့တာပါပကြီကားရဲ့နာမည်ကတော့ဝါဟိုရဲ့ပကြီဆွဲတဲ့နေရာမှာပုံတူပကြီကားတွေကိုထပ်ထားတဲ့အချိန်မှာတနက်ကြီးစံနဲ့တစ်ချက်ပစ်ခဲ့တဲ့မတော်တဆဖြစ်ရကြောင်းအခုလို Short Marilyn လို့နာမည်တွင်သွားရတာပါဒီပုံတူပကြီကားဟာအယောင်၄ယောင်နဲ့၄ခုရှိပြီးတော့အခုအပြာရောင်ဒီပကြီကားဟာကြီးစံပေါက်ရမပါဘူးလို့ပြောပါတယ်ခင်ဗျာ
ကဘာတလွားထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မက်ခင်ဖြူထွေးတို့ကပြောပြသွားတာပါတနင်္ဂနွေညချမ်း VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုပြောပြဖို့အချိန်ရောက်ပါပြီရှင်အမေရိကန်ပြည်ထောင်စုရဲ့အာဆီယံဆိုင်ရာသံမတ်ကြီးဖြစ်အမျိုးသားလုံခြုံရေးကောင်စီဝန်တန်းအရာရှိချုပ်ယိုဟန်နက်စ်အိဗရာဟန်ကိုခန့်ထားဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမည်တင်သွင်းလိုက်ပါတယ်။ဒီနေရာဟာ2019ခုနှစ်ကသမ္မတဒေါ်နယ်ထရန့်တက်လာကတည်းကလစ်လက်နေတဲ့နေရာလေးဖြစ်ပါတယ်။အာဆီယံခေါင်းဆောင်တွေနဲ့အမေရိကန်ထိပ်သီးဆွေးနွေးပွဲနှစ်ရက်တာကျင်းပနေတဲ့ဒုတိယမြောက်နေ့မှာသမ္မတဘိုင်ဒန်ကကြေညာသွားတာပါ။အခုလိုအမေရိကန်တန်တမန်နာမည်တင်သွင်းမှုကိုအာဆီယံကိုယ်စားလှယ်တွေကလည်းကြိုဆိုခဲ့ကြပါတယ်ဥရောပမြောက်ပိုင်းဒေသဖင်လန်နိုင်ငံဟာ NATO မြောက်အက်တလန်တိတ်စာချုပ်အဖွဲ့ဝင်နိုင်ငံဖြစ်ဖို့လျှောက်ထားမယ်လို့ဖင်လန်သမ္မတနဲ့အစိုးရကကြေညာလိုက်ပါတယ်ဖင်လန်နိုင်ငံကသူတို့ဆုံးဖြတ်ချက်ကိုမြို့တော်ဟယ်လင်စကီးကသမ္မတအိမ်တော်မှာပူးတွဲသတင်းစာရှင်းလင်းပွဲအတွင်းကျင်းပပြီးတော့ကြေညာသွားတာဖြစ်ပါတယ်ယူကရိန်းနိုင်ငံကိုဝင်ရောက်တိုက်ခိုက်တဲ့ရုရှားရဲ့ကျူးကျော်မှုနဲ့ဒီစစ်ပွဲကြောင့်ယူကရိန်းနိုင်ငံတစ်ခုတည်းသာမကကမ္ဘာလုံးကိုဘလို့တက်ရောက်မှုဖြစ်စေမလဲဆိုတဲ့ဖြစ်စေမလဲဆွေးနွေးကြဖို့အမေရိကန်နဲ့ယူကရိန်းထိပ်တန်းတန်တမန်တွေဒီကနေ့တနင်္ဂနွေနေ့မှာဆွေးနွေးခဲ့ကြပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့ယူကရိန်းနိုင်ငံသားရေးဝန်ကြီးဒမီထရိုကူလေဗာနဲ့တွေ့ဆုံပြီးတော့ယူကရိန်းကတင်ပို့နေတဲ့စားကုန်တွေအာဖရိကနဲ့အာရှဒေသတွေစီရောက်အောင်တေချာအောင်လှုပ်ဆောင်ဖို့အစီအစဉ်တွေကိုဆွေးနွေးခဲ့ကြတာဖြစ်ပါရဲ့ရှင်။သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညချမ်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ပါ။အတန်ဖန်းအင်ဂျင်နီယာကတော့ဂျိုးဂေးဖြစ်ပြီးတော့ရုပ်သံအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်။တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိတင်ဆက်ခဲ့တာပါရှင်။ကျမတို့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.